Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ24ရက်တောက်ချာနေ့အစီအစဉ်လေးကို Washington မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီမှာစုမျက်မှောက်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကပ်ရောဂါကြောင့်လာမယ့်နှစ်တွေမှာအင်မတန်ကြီးမားတဲ့နိုင်ငံရွှေ့ပြောင်းအခြေချမှုလှိုင်းကြီးကိုတွေ့မြင်လာရလိမ့်မယ်လို့နိုင်ငံတကာချက်ချေနေတဲ့လာကျန်းဒီအဖွဲ့ချုပ် IFRC အကြီးအကဲကပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်အသက်မွေးဝမ်းကြောင်းမှုတွေဆုံးရှုံးသွားတာ၊စားရည်ရိတ်ခါမလုံလောက်တာတွေကြောင့်နေဆက်တွေပြန့်ဖွဲ့လာတဲ့မဖြစ်မနေရေကြီးရာမျက်နှာရာကိုပြောင်းရွှေ့အခြေချသူအများအပြားကိုတွေ့ရလိမ့်မယ်လို့အကြီးအကဲဂျာဂန်ချာပန်ဂါနီက AFP သတင်းဌာနနဲ့တိတက်မင်းမြန်ကမှပြောကြားခဲ့တာပါ
We hear this statement from people saying that we have to choose between virus or hunger.
Virus ဘိုးနဲ့ငမ်းမမှုရွေးချယ်ရမယ်ဆိုရင် virus ဘိုးကိုရွေးချယ်မယ်လို့ပြောတာတွေကြားနေရပါတယ်။သူတို့ကယောဂဘိုးကူးရင်အသက်ရှင်နိုင်တဲ့လမ်းရှိပေမဲ့အငတ်ဘေးကြုံလာရင်အသက်ရှင်မှာမဟုတ်ဘူးလို့ပြောကြတဲ့အကြောင်း IFRC အကြီးအကဲကပြောကြားသွားတာပါ။နိုင်ငံတွေမှာ COVID-19 ရောဂါကာကွယ်ဆေးရရှိလက်လန်းမိနိုင်မှုကလည်းလူတွေရွှေ့ပြောင်းအခြေချမှုအပေါ်တက်ရောက်နိုင်တယ်လို့သူကပြောပါတယ်။ American ပြည်ထောင်စု John Hopkins တက္ကသိုလ်ကပြုစုထားတဲ့ COVID-19 ကပ်ရောဂါစီးရင်အရကမ္ဘာတစ်ဝှမ်းအတည်ပြုလူနာ15သန်းခွဲကျော်သေဆုံးသူ6သိန်း3000ကျော်နေပါပြီ။ American ပြည်ထောင်စုကရောဂါကူးစက်မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးအတည်ပြုလူနာ4သန်းကျော်ရှိပါတယ်။တရုတ်နိုင်ငံချန်တူးမြို့မှာရှိတဲ့အမေရိကန်ကောင်ဆယ်ဝန်ချုပ်ရုံးကိုပေးရမယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုလိုက်ပါတယ်
။中方对美国驻成都总领馆停止一切业务和活动提出了具体的要求。
ချန်တူးမြို့ကောင်ဆယ်ဝန်ချုပ်ရုံးမှာလုပ်နေတဲ့လုပ်ငန်းအားလုံးကိုရပ်ဖို့အသေးစိတ်အတိအကျတောင်းဆိုခဲ့ကြောင်းတတပတ်ဆက်ဆိုင်ရေးဆိုတာဟာအပြန်အလှန်ဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝေဘင်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။အဲ့ဒီကောင်ဆယ်ဝန်ချုပ်ရုံးမှာရှိနေတဲ့ဝန်ထမ်းတချို့ဟာတရုတ်ပြည်တွင်းရေးကိုဝင်ဆက်ဖတ်ခဲ့တယ်လို့တရုတ်နိုင်ငံရဲ့လုံခြုံရေးအကျိုးစီးပွားကိုထိခိုက်အောင်လုပ်ခဲ့တယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စု Houston မြို့မှာရှိတဲ့တရုတ်ကောင်ဆယ်ဝန်ချုပ်ရုံးကိုဒီကနေ့တောက်ကြနေနောက်ဆုံးထားပြီးအမေရိကန်အစိုးရကပိတ်ခိုင်းခဲ့တဲ့အပေါ်မှာတရုတ်ကလက်တုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။1985ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ချန်တူးမြို့ကအမေရိကန်ကောင်ဆယ်ဝန်ချုပ်ရုံးမှဒေသခံဝန်ထမ်း150အပါအဝင်ဝန်ထမ်း200နီးပါးရှိတယ်လို့တန်ယုံဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားအနည်း90နီးပါးထိတွေ့ဆက်ဆံလာခဲ့တဲ့တတ်တမတ်ဆက်ဆံရေးအလုံးမဖြစ်တော့တဲ့အတွက်ပိုပြတ်သားတဲ့ချင်းကပ်မှုလိုအပ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားလိုက်ပါတယ်။California ပြည်နယ်ရောဘတ်လင်ဒန်မြို့ကသမ္မတဟောင်း Richard Nixon ကိုဂုဏ်ပြုထားတဲ့ Nixon Foundation မှပြောကြားတဲ့နေကွန်းထဲမှာသူကအခုလိုပြောကြားခဲ့တာပါ။နှစ်နိုင်ငံဆက်ဆံရေးမှာတရုတ်ဘက်ကအမေရိကန်ထက်အများကြီးအကျိုးအမြတ်ရရှိခဲ့ပြီးတရုတ်ဟာသူ့ကိုပေးကမ်းနေတဲ့နိုင်ငံတကာလက်တွေကိုကိုက်ခဲ့တယ်လို့ဝန်ကြီးပွန်ပေယိုကဆိုပါတယ်။အမေရိကန်တရုတ်ဆက်ဆံရေးမှာမညီမျှမှုတွေလို့သူကပြောဆိုခဲ့တဲ့ကြားသာရေးနေတော်ကမိန်ကွန်းဟာတရုတ်နဲ့ဆက်ဆံရေးနဲ့ပတ်သက်လို့ Trump အစိုးရတာဝန်ရှိသူတွေဘက်က၄ချိန်မြောက်ဇက်တိုက်ပြောနေတဲ့မိန်ကွန်းလည်းဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်ဟာကြာဆုံးသွားပြီဖြစ်တဲ့အာဏာရှင်အတွေးခေါ်ဟုအမှန်တကယ်ယုံကြည်သူဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကဆိုပါတယ်။ဒါအပြင်အမေရိကန်လူမှုအတိုင်းအဝိုင်းရဲ့လွတ်လပ်ပွင့်လင်းမှုကိုတရုတ်ကအတုံးချပြီးတရုတ်ဝါဒဖြန့်သူတွေကိုအမေရိကန်တက္ကသိုလ်တွေသုတေသနလုပ်ငန်းတွေသတင်းစာရှင်းလင်းပွဲတွေကိုဆင်းထွက်နေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပီယိုကမိန်ကွန်းထဲမှာပြောကြားခဲ့ပါတယ်။တရုတ်အစိုးရကတော့ဝင်ကြီးပေါ်ပေယိုရဲ့မိန်ကွန်းဟာစစ်အေးစစ်ကာလအတွေးခေါ်ရင်းနဲ့ပြောတဲ့မိန်ကွန်းလို့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာသမ္မတဒေါ်နယ်ထရမ့်ဆေးလွတ်ထားတဲ့ပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဆန္ဒပြပွဲသတင်းယူတဲ့သတင်းတောက်တွေဘေးကရပ်ရှိသူတွေကိုပြစ်မှတ်မထားရလို့ပြည်ထောင်စုတရားသူကြီးတစ်ယောက်ကအမိန့်ထုတ်လိုက်ပါတယ်။ကြာသပတေးနေ့ကတရားသူကြီး Michael Simon ထုတ်ပြန်တဲ့အမိန့်အရသတင်းတောက်တွေဘေးကရက်ကြည့်နေသူတွေကိုလူစုခွဲတာဖမ်းဆီးတာဖမ်းဆီးမယ်လို့ချင်းချောက်တာအင်အားသုံးတာတွေလုပ်လို့မရတော့ပါဘူးသတင်းနှစ်ပတ်အသက်ဝင်မဲ့ဒီအမေအရာဓာတ်ပုံနဲ့ရုပ်တံဖမ်းချက်တွေသ တရင်တော့တွာလာခွင့်လက်မှတ်တွေကိုတိမ့်စီခွင့်မရှိသလိုရှိုက်ကူးနေတာရပ်ဖို့ဆန္ဒပြအခြေအနေကိုစောင့်မကြည့်ရလို့လေပြည်တော်စုလုံခြုံရေးတပ်ဖွဲ့တွေကအမိန်ပေးလို့မရတော့ပါဘူးဒေသခံတရင်တော့တွင်နဲ့တရားဝင်လေးလာစောင့်ကြည့်သူတွေကိုစား Oregon ပြည်နယ်ကအမေရိကန်နိုင်ငံသားလွတ်လပ်ခွင့်တမခါကတရားဆွဲတဲ့အပေါ်မှာအခုလိုတရားသူကြီးကအမိန်ချခဲ့တာဖြစ်ပါတယ် Portland မြို့ကဆန္ဒပြသူတွေစုဝေးဆန္ဒပြလေးရှိတဲ့တရားရုံးတစ်ဝိုက်မှာတောက်ကြနဲ့မနဲ့အစောပိုင်းအထိရင်းတဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်မှုတွေရှိခဲ့ကြပါတယ်
American Tan ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းလေးကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့ COVID-19 ရောဂါပိုးကြောင့်သေဆုံးသူဦးရေဟာ3000ကျော်သွားပြီဖြစ်ပြီးတော့အခုဆိုရင်အိန္ဒိယဟာဗိုင်းရပ်ကြောင့်ကမ္ဘာမှာ7မှမြောက်အများဆုံးသေဆုံးတဲ့နိုင်ငံဖြစ်လာပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်ကြောင့်သေဆုံးသူ940ထပ်ရှိခဲ့တာကြောင့်စုစုပေါင်းသေဆုံးသူ3600တယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါပြင်ဒီနေ့မှာဗိုင်းရပ်ကူးစက်သူနောက်ထပ် 49,300 ကိုထပ်မံတွေ့ရှိခဲ့တာကြောင့်ဒီစဉ်ကူးစက်မှုနှုန်းနောက်ထပ်ဆန်းကျင်တင်ခဲ့ပြီးတော့ကူးစက်သူအရေအတွက်လည်း13,800ကျော်သွားပြီဖြစ်ပါတယ်။ Australia နိုင်ငံ Victoria ပြည်နယ်မှာတော့ဒီနေ့မှာ virus နောက်ထပ်ကူးစက်ခံရသူ300ကျော်ရှိပြီး New South Wales ပြည်နယ်မှာတော့9ယောက်ရှိခဲ့တာကြောင့်မနေ့ကထပ်တော့ကူးစက်မှုနှုန်းကျဆင်းခဲ့ပါတယ်။အချိန်တည်းမှာပဲ virus ကူးစက်ခံရသူတွေနဲ့ထိတွေ့ထားတဲ့သူတွေကိုလိုက်လံရှာဖွေတာတွေကိုအရှိန်ဟုန်နဲ့လှုပ်ဆောင်နိုင်ဖို့အတွက် Australia စစ်တပ်ကိုအသုံးပြုသွားမယ်လို့ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောပါတယ်။ဗိုင်းရပ်အသစ်ကူးစက်ခံရသူအနေနဲ့တယ်လီဖုန်းနဲ့နှစ်ကြိမ်ခေါ်ဆိုလို့ဖုန်းမကင်ဘူးဆိုရင်ကျမရဲ့တာဝန်ရှိသူတွေနဲ့အတူဩစတြေးလျစစ်တပ်ကတပ်ဖွဲ့ဝင်တွေလိုက်လာပြီးတော့ဘသူနဲ့ထိတွေ့မှုရှိသလဲဆိုတာကိုစစ်ဆေးမေးမြန်းမှာဖြစ်ပြီးတော့ဗိုင်းရပ်ပိုးမပြောင်းမချင်အိမ်မှာတီးတန့်ခွဲနေဖို့ပြောက်ကွက်တဲ့သူတွေအနေနဲ့ဒဏ်ရိုက်ခံရဖို့ရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဗိုင်းရပ်ကူးစက်ခံရသူ၄ယောက်တွေ့ရှိခဲ့ပြီးတော့အဲ၄ယောက်စလုံးဟာကမ္ဘောဒီးယားစစ်တပ်ကဖြစ်တယ်လို့ပြောပါတယ်။သူတို့၄ယောက်စလုံးဟာအာဖရိကတိုက်ကမာလီနိုင်ငံမှာကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေအတွက်တာဝန်ထမ်းဆောင်ခဲ့တာဖြစ်တယ်လို့လည်းကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ဒီနေ့မှနောက်ထပ် virus ကူးစက်ခံသူ41ယောက်ရှိပြီးတော့28ယောက်ကပြည်ထဲမှာကူးစက်တာဖြစ်ပြီးတော့13ယောက်ကတော့ဘီပတ်ကပြန်လာတဲ့သူတွေဖြစ်တယ်လို့ပြောပါရယ်ခင်ဗျာ။ထိုင်းနိုင်ငံကဒီမိုကရေစီရဲ့တက်ကြွလို့ရှာသူလူငယ်တစုဟာအစိုးရကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မကောင်းမျိုးကအစိုးရရုံးရှိမှာဒီနေ့မှာစူဝေးဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ် Brian Chan Ocha နဲ့ဒုတိယဝန်ကြီးချုပ်တို့ရဲ့ဓာတ်ပုံတွေကိုမီးရှို့ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကထိုင်းစိုးရအဖွဲ့နှုတ်ထွက်ပြီးမှုနဲ့လက်ရှိရှိနေတဲ့20ခုမြောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တောင်းဆိုခဲ့ကြပါတယ်။2014ခုနှစ်ကထိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြီးအခုလက်ရှိအခြေခံဥပဒေနဲ့အစားထိုးလိုက်တာဖြစ်ပါတယ်။ဒီနေ့ဆန္ဒပြပွဲဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဘန်ကောက်မြို့နဲ့ထိုင်းနိုင်ငံကတခြားခရိုင်တွေမှာဖြစ်ပွားခဲ့တဲ့လွတ်လပ်တဲ့လူငယ်လုံရှားမှုဆန္ဒပြပွဲတွေကတခုဖြစ်ပါတယ်။လက်ရှိထိုင်းဝန်ကြီးချုပ် Project အစိုးရဘက်မှထိုင်းပြည်သူတွေရဲ့အတိုက်ခံဆန္ဒပြမှုတွေဟာမကြသေးခင်လပိုင်းတွေအတွင်းမှာပုံများလာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲချင်းမခြင်းကစပြီးထိုင်းတရားရုံးကဒုတိယအကြီးဆုံးတိုက်ခံပါတီကိုဖျက်သိမ်းခဲ့တာကြောင့်လက်ရှိအာဏာရညွန်မောင်းအစိုးရအနေနဲ့ပါလီမန်အတွင်းမှာပို့ပြီးတော့လည်းအားကောင်းလာခဲ့ပါတယ်။ထိုင်းနိုင်ငံတော်မှာအရေးပေါ်အခြေအနေကိုလာမယ့်ဩဂတ်လအထိကြီးညာထားပေမဲ့ထိုင်းမျိုးသားလူမျိုးရေးကောင်စီကတော့ဒီလိုအရေးပေါ်အခြေအနေကြီးညာထားတာဟာဗိုင်းရပ်စ်ကူးစက်မှုတွေကိုထိ ंछ ုပ်ဖို့အတွက်ဖြစ်ပြီးဆန္ဒပြပွဲတွေအတွက်မဟုတ်ဘူးလို့ပြောပါရယ်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့အခုချိန်ထိတော့ဖမ်းဆီးတာမရှိသေးဘူးလို့ဆိုပါရယ်ခင်ဗျာထိုင်းနိုင်ငံမှာ2012ခုနှစ်ကရဲတပ်ဖွဲ့ဝင်တဦးတည်ဆုံးခဲ့တဲ့ရင်တိုက်မှုနဲ့တရားစွဲခံထားရတဲ့ Red Bull ကုမ္ပဏီရဲ့အမွေဆက်ခံသူဗိုရယုတ်အပေါ်မှာဆွဲဆိုထားတဲ့အမှုတွေကိုယုံသိမ်းလိုက်ပြီးဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီနေ့မှပြောပါတယ်ထိုင်းနိုင်ငံရဲ့ဥပဒေလုံထုံးလုံနည်းတွေနဲ့အတူဆွဲချက်ကိုပြန်ယုံသိမ်းလိုက်တာဖြစ်ပြီးတော့ဗန်းလိုက်မှုတွေမရှိဘူးလို့လည်းထိုင်းရဲတပ်ဖွဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရဲတပ်ဖွဲ့ကသူတို့စုံစမ်းရရှိတဲ့အချက်အလက်တွေကိုရှင်းလင်းချုပ်ကိုတင်ပြခဲ့ပြီးရှင်းလင်းချုပ်ကအမှုကိုယုံသိမ်းဖို့ဆုံးဖြတ်လိုက်ကြောင်းဒီပေါ်မှာရဲတပ်ဖွဲ့အနေနဲ့လည်းသဘောတူတယ်ဆိုပြီးတော့ပြောပါတယ်ကြွေးရိုင်းလို့ခေါ်တဲ့Red Bull ကုမ္ပဏီအမွေဆက်ခံသူ Ferrari ဟာ2012ခုနှစ်စက်တင်ဘာလကဘန်ကောက်မြို့မှာစိုင်းကယ်နဲ့ရဲတပ်ဖွဲ့ဝင်တယောက်ကို Ferrari ကားနဲ့တိုက်ပြီးထွက်ပြေးသွားတဲ့အမှုနဲ့သူ့ကိုရဲတပ်ဖွဲ့ကအလို့ရှိနေတာပါသ ူကိုတတ်မှတ်ထားတဲ့အချိန်ထက်ကြော်လွန်မောင်းနေမှုတိုက်ပြီးဖမ်းမခံပဲခပ်ပြေးတဲ့အမှုမစင်မချင်းမောင်းမှုတွေနဲ့ဆွဲချက်တင်ခဲ့တာဖြစ်ပြီးတော့အဲ့အချိန်ကစပြီးတော့သူဟာခပ်ပြေးတိတ်ဆောင်နေတာပါ2019ခုနှစ်ကသူ့ကိုအာဏာပိုင်တွေကဖမ်းဝမ်းထုတ်ခဲ့ပေမဲ့အဲ့မတိုင်ခင်မှာပဲသူဟာထိုင်းနိုင်ငံကနေထွက်ပြေးသွားခဲ့ပါတယ်။နောက်ပိုင်းမှာတော့သူ့ရဲ့နိုင်ငံကူးလက်မှတ်ကိုပြန်ရုပ်သိမ်းခဲ့တယ်လို့အာဏာပိုင်တွေကဆိုပါတယ်။ပထမနှမှုကတော့2013နဲ့2019ခုနှစ်တွေမှာခါလာစီကန်သက်ကျော်လွန်သွားခဲ့တာကြောင့်အမှုတွေကိုရုပ်သိမ်းလိုက်ရပြီးတော့အခုနောက်ဆုံးချက်နေတဲ့အစင်းအချင်းမောင်းနေမှုနဲ့ဆွဲဆိုထားတာကိုပြီးခဲ့တဲ့ဇွန်လမှာပြန်ရုပ်သိမ်းဖို့ဆုံးဖြတ်ခဲ့ကြတာပါ။ထိုင်းနိုင်ငံသားအတော်များများကတော့အခုလိုအမှုတွေကိုရုပ်သိမ်းလိုက်တာဟာသူမိသားစုရဲ့ငွေကြေးချမ်းသာမှုကြောင့်လို့ရှုမြင်နေကြပြီးတော့ချမ်းသာတဲ့သူတွေအနေနဲ့ပြစ်ဒဏ်ကြောက်ခံရမလို့ဘူးလားဆိုတဲ့မေးခွန်းတွေလည်းထပ်ပေါ်နေပါတယ်နော်ဒီဘောနိုင်ငံမှာတော့မိုးကြီးကျယ်ရွာသွန်းပြီးရေကြီးမြေပြိုရာတွေကြောင့်လူ132ယောက်ထပ်မံနေသေဆုံးပြီးတော့တန်းနဲ့ချီအိုးမဲ့အိမ်တွေဖြစ်ခဲ့ကြပါတယ်ရုတ်တရက်ရေကြီးတာနဲ့မြေပြိုမှုတွေကြောင့်အိမ်တွေမျောပါနစ်မြုပ်ခုန်သလိုလမ်းတွေတံတားတွေနဲ့ပြစ်ပင်တွေကျိုးကျပျက်စီးပြီးတော့လူတွေလည်းအသက်ဘေးကနေလွတ်မြောက်ဖို့ရုန်းကန်နေရပါတယ်ချေဝါမျိုးကချောင်းပေးမှနေထိုင်တဲ့ဒေသခံအူကလည်းရေကြီးမှုကြောင့်သူ့ရဲ့အိမ်ကိုဘယ်လိုမှသွားလို့မရတော့ဘူးလို့ပြောပါတယ်။2008ခုနှစ်တုန်းကကိုစီမြကမ်းပါးတွေဖြိုပြီးမြေကြောင်းပြောင်းလဲခြင်းကစပြီးကိုစီမြဟာနီပေါနဲ့အိန္ဒိယနိုင်ငံလုံးအတွက်အထူးစိုးရိမ်စရာမြစ်တစ်ခုဖြစ်လာခဲ့ပြီးတော့သူ့အနီးအနားကနေရာတွေမှာလည်းရီလွမ်းမှုတာတွေဖြစ်ခဲ့သလိုအိန္ဒိယနိုင်ငံဘီဟားပြည်နယ်မှာလည်းလူနှစ်သန်းကျော်လောက်ကိုရေပြီးဒုက္ခတွေ့စေခဲ့ပါတယ်။အဲဒီရေကြီးမှုအတွင်းမှာလူ900လောက်လည်းသေဆုံးခဲ့ပါတယ်။တောင်တူတဲ့နီပေါ်နိုင်ငံမှာနှစ်စဉ်မုတ်တုံမိုးရသည်ဖြစ်တဲ့ဇွန်လကနေစက်တင်ဘာလအထက်မှာရေကြီးမြေပြိုရာတွေပုံမှန်လိုဖြစ်လေရှိပါတယ်ခင်ဗျာ The Voice of America The American အတန်ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်လေးကိုဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေကိုဇက်တိုက်နားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
လမ်းမရေကောက်ပွဲမှာရှင်ပြိုင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလေလောင်းရီမှာအစ္စလာမ်ဘာသာဝင်အချို့ပါဝင်လာတဲ့အပေါ်သဘောထားတွေနဲ့ပတ်သက်ပြီးတင်ပြပေးချင်ပါတယ်။ကျွန်မမေခါပါ။ပြီးခဲ့တဲ့2015ရေကောက်ပွဲတုန်းက NLD ကိုစလေလောင်းရီမှာအစ္စလာမ်ဘာသာဝင်တယောက်မှမပါခဲ့ပေမဲ့ဒီနေ့ချိန်မှာတော့မွတ်စလင်ပါတီဝင်တချို့ပါဝင်လာတာကိုတွေ့ရပါတယ်။စစ်အစိုးရလက်ထက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ထောင်တန်းနှစ်ရှိကြခံခဲ့ရဘူးသူတွေဖြစ်တဲ့ဒေါ်ဝင်းမြမြကမန္တလေးတိုင်းစင့်ကိုင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာနဲ့ဦးစီသူမောင်ကတော့ရန်ကုန်တိုင်းပပေးတန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာတွေကနေရှင်းပြန်ဖို့ NLD ပါတီဘက်ကရွေးချယ်လိုက်တာပါလူမျိုးရေးဘာသာရေးကွဲရမှုတွေကိုအခြေခံတဲ့ပြည်ပခတွေနဲ့တင်းမာမှုတွေကြုံနေရတဲ့2015ခုနှစ်မှာတော့ရွေးကောက်ပွဲကျင်းပချိန်တုန်းက NLD ပါတီဘက်ကမွတ်စလင်ကိုယ်စားလှယ်လောင်းပြီးမပါဝင်ခဲ့တဲ့အပေါ်မှာမိကုံတွေထွက်ပေါ်ခဲ့မှုပါတယ်။ဒါပေမဲ့လေဘာသာရေးကွဲပြားမှုအပေါ်အခြေခံဆုံးဖြတ်တဲ့မူဝါဒမျိုး NLD ပါတီမှာမရှိဘူးလို့ပြန်ကြားရေးတာဝန်ခံဘုံရအောင်ရှင်ကပြောဆိုလိုက်ပါတယ်
။နော် NLD ပါတီဝန်တိုင်းကပါတီရဲ့စီရင်စုကြမ်းနဲ့လိုက်နာလို့ရှိရယ်။ပါတီဝန်ဖြစ်ခြင်းရဲ့ကစားကော့ဒါအလုံးရရှိတာကြီးပါပဲ။ဟိုအစ္စလာမ်ဘာသာဝင်မှုပြေတော့ပွဲဝင်မပေးဘူးဆိုတာမျိုး NLD မှာမရှိပါဘူး။2015လုံးကအစ္စလာမ်ဘာသာဝင်တွေအယူကပေါ်ပါဝင်ဖို့ဟိုဝမ်းနည်းစွာနဲ့ကတ်တက်ခဲ့ရတာလို့ရှိတယ်အဲ့ဒါကလည်းအခြေအနေရပဲကတ်တက်ခဲ့ရတာဒီနေ့ကလာကြတော့ဒီလိုမဟုတ်ဘူးလွတ်လပ်လပ်နဲ့အဲဒီကိုယ့်ရဲ့ယုံကြည်ရာဟိုလုံနိုင်တယ်ယူကပေါ်လည်းဝင်နိုင်တယ်ဆိုတော့ဒေါ်လာကိုကျွန်တော်တို့ကဒါကိုက်ဆွဲထားတာပါပဲအင်ဂျာမို့ယူကပေါ်မဝင်ရဘူးဆိုတော့လူကျွန်တော်မှမရှိဘူးပဲကျွန်တော်ပါတီဝင်တိုင်းဒီယူကပေါ်ကိုလွတ်လပ်စွာဒီပြန်ကိုရှိတယ်ဆိုတော့လူလည်းကျွန်တော်မှာရှင်းပြပြပါလိမ့
်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာရှင်ပြိုင်မယ့်ကိုယ်စားလှယ်လောင်းတစ်ထောင်ကျော်စီးရင်ကို NLD ပါတီကမနေ့ကထုတ်ပြန်ခဲ့ရမှာအများစုက2015ခုနှစ်မှာရွေးချယ်ခံခဲ့ရသူတွေဖြစ်ပါတယ်။ပါတီဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကတော့ကိုယ်စားလှယ်လောင်းတွေရွေးချယ်ရမှာပါတီဘောတစ္စာရှိမှုနဲ့စွမ်းဆောင်နိုင်တဲ့အရေးချင်းပေါ်အခြေခံဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဗုဒ္ဓဘာသာဝင်အများစုရှိရမှနိုင်ငံမှာအစ္စလာမ်ဘာသာဝင်တွေအပါအဝင်လူမျိုးရေးဘာသာရေးမတူကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံတဲ့လုပ်ရပ်တွေရှိနေတဲ့အကြောင်းနိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်တာတွေရှိနေကြပါတယ်။တစ်ချိန်တည်းမှာပဲဘာသာကြားတွေကိုအခွင့်အရေးပေးတာမျိုးတွေကိုစန့်ကျင်ကြတဲ့အမျိုးသားရေးဝါဒဆွဲပြင်းထန်သူတွေရဲ့ဖိအားတွေကလည်းရှိနေပါတယ်။ဒီလိုအချိန်မျိုးမှာ အာနာယအန်အဒီပါတီအနေနဲ့မွတ်စလင်ကိုယ်စားလှယ်လောင်းတွေရွေးချယ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဘာသာပေါင်းစုံချစ်ကြီးအဖွဲ့ဝင်ဦးဝေးလွင်ကတော့ကြိုဆိုလိုက်ပါတယ
်2015မှာကြတော့မွတ်စလင်တွေအတိတ်ကသူတို့ရက်တည်ခဲ့ကြတာလေးရှိတယ်ဝင်အရေးခံတာရှိတယ်အများကြီးခိနေခွဲကြဆက်ဆံရင်းခံရတယ်တကယ်ဒီချင်းပြင်းပြတဲ့လူတွေအများကြီးကိုရွေးချယ်ရွေးတော်ပွဲကော်မရှင်ကမထည့်ခဲ့ဘူးဒီအလာယပါတီနဲ့နောက်ပြီးတော့အင်အားကြီးပါတီတွေကတော့မရွေးခဲ့ဘူးဒီနေ့မှာတော့ဖြစ်ရင်ချိန်နေလေးတွေကနည်းနည်းလေးစိတ်သိမ်းလာနိုင်ပြီဖြစ်တဲ့အတွက်ကြောင့်သူတို့အစ္စလာမ်ဘာသာဝင်တွေကိုထက်တွက်ပြီးတော့ဆင်လာပြီးတော့ရွေးချယ်ခဲ့တယ်လို့ကျွန်တော်သိရတယ်ဒီအဲ့ဒီပုံမှာကျွန်တော်ဝင်တာလေအကျိုးစုတွေဒီလိုပဲဖြစ်တယ်နဲ့လို့ထင်ပါတယ
်ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာတော့အစ္စလာမ်ဘာသာဝင်28ဦးအပါအဝင်ကိုယ်စားလှယ်ပေါင်း6000ကျော်ရှင်ပြိုင်ခဲ့ဦးပေမဲ့မွတ်စလင်ကိုယ်စားလှယ်တွေကတယောက်မှလွတ်တော်ကိုယ်စားလှယ်အဖြစ်အရွေးမခံခဲ့ရပါဘူးရှင်ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မြောက်ကိုယ်စားလှယ်လောင်းအမည်စင်းတွေထွက်ပေါ်လာချိန်မှာအလုပ်သမားလယ်သမားအကျိုးဆောင်ရဖို့ရည်ရွယ်ချက်နဲ့ရှင်ပြိုင်မြောက်သူတွေလည်းပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။နိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာအလုပ်သမားလယ်သမားကိုစားပြုအသင်းအဖွဲ့နောက်ခံနဲ့တတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်နေရာဝင်ရောက်ရှင်ပြိုင်မြောက်သူ12ယောက်ထက်မနည်းရှိပါတယ်။ဒီကိုယ်စားလှယ်တွေကတော့အလုပ်သမားလယ်သမားဦးစားပေးဆောင်ရွက်ဖို့ရည်ရွယ်ချက်နဲ့ရွေးကောက်ပွဲဝင်ကြမှာဖြစ်ကြောင်းလည်းပြောဆိုထားကြတာပါ။ရွေးကောက်ပွဲစောင့်ကြည့်အဖွဲ့နေယူမြန်မာဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးမမနန္ဒာသင်ကတော့သက်ဆိုင်ရာကိစ္စရပ်တစ်ခုခုကိုအလေးထားဆောင်ရွက်ဖို့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာရှင်ပြိုင်မှုစ조사လေးရှိတယ်လို့ပြောပါတယ်။
2020အရင်ကတော့ကျမဖြစ်တဲ့နောက်ကတော့ဒီတတိပုဂ္ဂလဝင်နေတဲ့နေရာမှာအလုပ်သမားကနေပြောဆိုတာလည်းရှိတယ်လို့ဒီလေသမားကိုကားပြုနေတယ်ပေါ့ဥပမာဒီမတ်စူနေလို့ဝင်တယ်လို့လည်းတူတယ်တော့ဒီလေသမားအုပ်စုကိုပေးဆိုနေတယ်လည်းရှိတယ်ပေါ့နော်အဲဒီအလုပ်သမားတွေတိတိလေသမားဖြစ်ဖြစ်တို့ကပြတ်တော်တွေမှာဝင်ကြိုင်လို့အနိုင်ရမယ်ဆိုလို့ရှိရင်တို့ရဲ့ issue ပေါ့မှာလေသမားဆိုတဲ့လေသမားရဲ့ issue အလုပ်သမားဆိုတဲ့အလုပ်သမားရဲ့ issue တွေနဲ့ပတ်သက်ပြီးတော့ဥပဒေကိုပြင်ပြနိုင်တယ်ဆိုပြီးတော့ဒီမျိုးလေးနိုင်တယ်ဖြစ်နိုင်တယ်ပေါ့နော်အဲဒါမို့လို့ပဲဒီတတိပုဂ္ဂလရဲ့အနေနဲ့ဝင်ကြိုင်ရတဲ့
လာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရကြမယ်အလုပ်သမားလယ်သမားတွေကသူတို့အတွက်အလုပ်အကျိုးပြုနိုင်မယ်ကိုယ်စားလှယ်တွေကိုရွေးချယ်ရဖို့ညှော်လင့်နေချိန်မှာပဲအလုပ်သမားလယ်သမားအရေးဆုံးရှားသူတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေထွက်ပေါ်လာတာပါအလုပ်သမားရေးဆုံးရှားသူဦးသက်နှင်းအောင်ကတော့အစိုးရနဲ့လွှတ်တော်မှာအလုပ်သမားရေးရာပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်မယ်သူတွေပါဝင်လာဖို့အလုပ်သမားတွေကညှော်လင့်နေရလို့ပြောပါတယ
်ဟုတ်တယ်လာမယ့်အစိုးရဒီအလုပ်သမားရေးရာကိစ္စရပ်များနဲ့ဆက်လင်းပြီးတော့မှာအယူအဆရှိတော့အစိုးရမျိုးကိုတော့အလုပ်သမားရေးညောင်းလင်းမှာဖြစ်ပါတယ်အလုပ်သမားရေးအခန်းကဏ္ဍကလည်းနှိမ့်ကမ်းမှာရှိတယ်ဆိုတော့ကျွန်တော်တို့ကနှိမ့်ထားလို့မရဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့အလုပ်ရှင်အလုပ်သမားဆက်ဆံရေးမတူညီလို့ရှိရင်နိုင်ငံရဲ့အင်တာဆိုတာဘယ်လိုလဲ relation ကိုကြီးလိုက်နေနိုင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံထုတ်လုပ်မှုတန်ဖိုးတွေမြန်မာနေမှာပဲနိုင်ငံရဲ့ပြည်ပရေးလည်းမြန်မာရဲ့အနေအထားဖြစ်ပါတယ်
မြန်မာနိုင်ငံကလူများစုကြီးလက်နေလေသမားလူရန်းစားတွေကြားမှာလည်းတောင်သူတွေအတွက်လှုပ်ကျွေးပြုနိုင်မယ့်ကိုယ်စားလှယ်လောင်းတွေကိုမဲပေးခွင့်ရရေးမျှော်လင့်နေသူတွေရှိပါတယ်။အထူးသဖြင့်အစိုးရအဆက်အဆက်တောင်သူတွေရဲ့အခြေခံအခွင့်အရေးတွေဆုံးရှုံးနေရတာတွေကိုကာဝယ်ပေးမဲ့သူမျိုးတွေကိုရွေးချယ်ခွင့်ရခြင်းတယ်လို့တာယာဝတီ KI အင်းပုံညာယွာကလေသမားဦးတန်းထွန်းကပြောပါတယ
်။အဲဆိုရမယ်ဆိုရင်ကျွန်တော်တောင်သူတွေကဘယ်မှာအခွင့်အရေးမရခဲ့ဘူးကနော်။အခုရွေးကောက်ပွဲမှာကျွန်တော်တောင်းလို့တဲ့သမားတွေကအကျိုးပြုမဲ့ပို့ဖို့တော်တော့ကျွန်တော်လိုချင်တာပေါ့ကနော်ဒီအားလားလို့သူတို့ကအောက်ရှင်ကိုဆင်းမကြည့်တော့သူကအပေါ်မှာပဲသူကအထိုင်ချရင်အပေါ်မှာအလုံးလုံးတဲ့ခါကျတော့အောက်ရှင်ဆင်းမကြည့်တော့အောက်ရှင်ကဒုက္ခသူတို့မသိဘူးပေါ့
2014သကောင်စင်းရင်အတိုင်းဆိုရင်မြမလူကြီးရေ57တန်းကျော်မှာအလုံးရှိသူလူကြီးက 27.8% တန်းရှိပြီးစကြိုးရေးသားသားနဲ့အခြေခံအလုပ်တွေမှာလုပ်ကိုင်နေသူတွေကအများဆုံးဖြစ်ပါတယ်အစိုးရပတ်တန်းအသစ်တစ်ခုမှာလက်လွတ်လပ်စားလူသမားတွေရဲ့ဘဝပိုကောင်းလာဖို့မျှော်လင့်ကြောင်းအခြေခံလူသားတဦးဖြစ်တဲ့ကိုညီညီကပြောပါတယ်
။ဟိုအသေးရောမဖွဲကြပဲဒီနေ့ဒီလူသားတွေစည်ကြီးကြီးအုပ်ချုပ်တဲ့သူတော်မျိုးပဲလုပ်ကြတာ။အဲ့ဒါတိုင်းပြည်မှာရှိတဲ့အခြေခံလူသားတွေလူသမားလေသမားဝန်ထမ်းပေါင်းလို့ပြင်ပြင်းနဲ့စူရမျိုးပဲ။အခြေခံလူသားတွေလူသားသားတွေအောက်ကိုအရင်ကြီးကြပါတိုင်းပြည်ကြီးကြပါ။အဲ့တော့ပြင့်ပြင်းနဲ့စူရမျိုးပဲကျွန်တော်ပြောလို့ပါ။
နိုဝင်ဘာ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း98ပါတီဝင်ရောက်ရှင်ပြိုင်ဖို့ရည်မှန်းထားကြတာပါ။ပါဝင်ရှင်ပြိုင်မဲ့ပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနေနဲ့ကတော့ရွေးချယ်ခံမဲ့သူတွေရဲ့အနီးအစင်းကိုရှေ့လဩဂုတ်လ9ရက်မှာနောက်ဆုံးထားပြီးပြောင်းစုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းရမှာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်တပ်ပါ။ရန်ကုန်ကနေပြဖို့ထားတာပါ။
န်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ကချင်ပြည်နယ်ဖားကန့်မြို့နယ်မှာ KIO ကချင်လွတ်လပ်ရေးအဖွဲ့ဝင်တချို့နဲ့ခက်ရန်ဖြစ်ပွားခဲ့တဲ့ကြောင်းသားတွေနောက်ပိုင်းမှာဖမ်းဆီးတပ်ဖြတ်ခံရတဲ့အပေါ်တရားမျှတမှုရရှိရေးတောင်းဆိုနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကချင်ပြည်နယ်နဲ့စကိုင်းတိုင်းအစက်ကဖားကန့်မြို့နယ်ဟောင်ဘာကျေးရွာအုပ်စုဆယ်စင်းရွာမှာဒီလ6ရက်နေ့က KIO အဖွဲ့ရဲ့ဒေသခံအရာရှိတယောက်နဲ့ခက်ရန်ဖြစ်ပွားခဲ့တဲ့စကိုင်းတိုင်းဟုံးလင်းမြို့နယ်ပဟုတ်ကျေးရွာကကျောင်းသားလူငယ်2ဦးတပ်ဖြတ်ခံခဲ့ရတာပါမုံရွာတက်ကူမှာအဝေးသင်အင်္ဂလိပ်စာပထမနှစ်တက်ရောက်နေတဲ့မောင်တန်းစင်အောင်နဲ့ကိုတန်းကျောင်းသားမောင်စောမျိုးဦးတို့ဟာတခြားတငယ်ချင်းတွေနဲ့နှုတ်ဆက်ပွဲလုပ်ဖို့ပဟုတ်ကျေးရွာကနေဆယ်စင်းကျေးရွာကိုတွားရောက်စဉ်ရက်ဝေးရက်စာဝတ်ဆင်ထားတဲ့ KIA မျိုးနယ်မှုနဲ့ခက်ရန်ဖြစ်ခဲ့တယ်လို့ရှမ်းတိုင်းရင်းသားများစာပေနဲ့ယဉ်ကျေးမှုကော်မတီတက္ကသိုလ်များမုံရွာရဲ့ဒုဥက္ကဋ္ဌစီခံဖက VOA ကိုပြောပါတယ်ခက်ရန်ဖြစ်ပွားခဲ့တဲ့နောက်သူတို့နှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားပြီးစေဆုံးသွားခဲ့တာလို့လည်းစီခံဖကဆက်ပြောပါတယ
်ဆွဲလိုက်ရလားနဲ့ဖြစ်နေတဲ့အချိန်အတွင်းမှာပဲဒီကျောင်းသားနှစ်ယောက်ကလည်းသူတို့ကိုဒီလိုထိုးရပါမလားဆိုသူကပြန်ပြီးခုခံတဲ့အချိန်မှာစားပေါ်ပါလာတဲ့သူရဲ့အဖွဲ့နဲ့တခါတည်းဝိုင်းဖမ်းပြီးခေါ်သွားတယ်လို့ကျွန်တော်တို့သတင်းကြားရပါတယ်ခင်ဗျာ6ရက်10ရက်လောက်မှကြာတော့သူတို့ကသတင်းအစနာလုံးဝပျောက်သွားတယ်ခင်ဗျာဒီကြားထဲမှာတော့ဟိုတိမ့်တရားနဲ့ပြန်ရွေးရင်ကလေးကိုပြန်ပေးမယ်ပါညာကြားလို့မိဘတွေကလည်းဒါပတ်စံနဲ့ရွေးနိုင်အောင်စူးစမ်းကြတယ်ပေါ့ခင်ဗျာ20-23မှကြာတော့ဒီကလေးနှစ်ယောက်ကဆုံးသွားပြီဆိုပြီးမှဆယ်စင်းမှရှိတဲ့ဒီတရားဟောဆရာဓမ္မဆရာကနေတစ်ဆင့်သူတို့မိဘတွေကိုဆက်တွေ့လာတယ်လို့ကျွန်တော်တို့သတင်းရပါတယ်ခင်ဗျာ
တည်ဆုံးသွားတဲ့ကျောင်းသားနှစ်ဦးဟာစကိုင်းတိုင်းအချက်ပိုင်းမှာနေထိုင်တဲ့ရှမ်းပြည်လူမျိုးတွေဖြစ်ပြီးသူတို့တည်ဆုံးတာနဲ့ပတ်သက်လို့ရှမ်းပြည်နိုင်ငံရေးပါတီတွေနဲ့ရက်သက်အဖွဲ့အစည်းတွေကပြင်းပကျူးလွန်သူကိုအရေးယူဖို့တောင်းဆိုတာတွေရှိခဲ့ပါတယ်။ရှမ်းတိုင်းရင်းသားရက်သက်အဖွဲ့အစည်းတွေရဲ့တောင်းဆိုချက်ကိုစေခံဖကအခုလိုဆက်ပြောပါတယ်။
ခုဆုံးသွားတဲ့အခါကျတော့ကလေးမိဘတွေရဲ့ဆန္ဒအရတော်၎င်းဒီကျွန်တော်တို့ရှမ်းတိုင်းသားရိုးရာဒီဗုဒ္ဓဘာသာဓလေ့ထုံးသားအစဉ်လာရတော်၎င်းdead body ကိုပြန်ပေးပါဆိုပြီးမှကျွန်တော်ပထမဦးဆုံးကျွန်တော်တောင်းဆိုထားပါတယ်ဆက်ပြီးတောင်းဆိုထားတာ KIA ရဲ့ဒီလိုပြုမှုဆောင်ရွက်ချက်ပေါ်မှာတော့နောက်နောက်ဒီလိုမလုပ်အောင်ထိန်းချုပ်ပေးဖို့ ਨੇ ဒီဖြစ်သွားတဲ့ကိစ္စအပေါ်မှာမှန်မှန်ကန်ကန်နော်စစ်ဆေးအရေးယူပေးနိုင်ဖို့နောက်တိုင်းသားချင်းချင်းတန်းစုညီမျှမှုရရှိဖို့အတွက်ဝိုင်းဝန်းတိုက်တွန်းပေးကြဖို့ကျွန်တော်တို့တောင်းဆိုထားပါတယ်ခင်ဗျာ
ဝိုင်းဝန်းတိုက်တွန်းဖို့တောင်းဆိုထားတဲ့အဖွဲ့တွေမှာအစိုးရငင်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြရေးဗဟိုဌာနလူ့အခွင့်အရေးကော်မရှင်နဲ့တိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေပါဝင်သလိုကုလသမဂ္ဂနဲ့နိုင်ငံတကာတန်တမာတွေကိုလည်းထည့်သွင်းထားပါတယ်ဒီဖြစ်ရက်နဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ KIO ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးကချင်ငင်းကြဲရဲ့အကျိုးဆောင်အဖွဲ့ကဥလမိုင်ခွန်ချာကတော့ KIA အရာရှိနဲ့လူငယ်၄ယောက်ရန်ဖြစ်ပြီးလူငယ်၂ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတာမှန်ကန်ကြောင်းနဲ့နောက်ပိုင်းမှာသူတို့ကိုစစ်ဆေးစဉ်တည်ဆုံးတယ်လို့ကြားသိရကြောင်းအတည်ပြုပြောပါတယ်။ဒီနေ့ညနေပိုင်းမှာတော့နှစ်ဖက်စည်းဆက်ဆွေးနွေးရာမှာကြည်အေးသွားပြီးဖြစ်တယ်လို့လည်းပြောပါတယ်
။အခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှာ KIA ဘဝနဲ့၁ယောက်ဆိုတာအကြီးကြီးပို့ကွန်ကော်မရှင်ဖွင့်ပြီးတော့မှသူတို့စီစစ်ခိုင်းတယ်စစ်စစ်တဲ့အခါမှာသူတို့အမှစစ်ဆေးပြီးမှရိုက်ထုတ်ပြီးမှဝင်ချစ်တဲ့ကလက်တုံပြီးမှဆုံးပါသွားပြီဆိုတာဒီတေးချတာပေါ့အဲ့ဒါတော့အဲ့ဒါကြောင့်မို့အခုဒီနေ့ပဲသူတို့အမှရှိတဲ့ရမရဖတွေသူတို့မိဘတွေဆိုအားလုံးနဲ့ဝါကေဟောဖွဲ့ပြီးမှဒီမှုတွေရသူတို့ညနေတိုင်းဖြည့်ရှင်းကြတာပေါ့လေဒီနေ့တော့အားလုံးပြည်လေသွားပြီးတော့ဒီသိရတယ်ဗျာဆိုင်တော်မှလို့ပြောတယ်ဗျာဆိုင်တော်ဖက်ကမဆိုင်ဆိုင်တော်ပဲမှာကျေးသွားတာကအခု4:30လောက်မှာပဲ
KIO ကတည်ဆုံးသွားတဲ့ကျောင်းသား2ဦးအတွက်ဘာသာရေးအခမ်းအနားဆောင်ရွက်ဖို့တယောက်ကိုငွေသိန်း200စီပေးအပ်ခဲ့တယ်လို့လည်းပြောပါတယ်ဒေသခံပြည်သူတွေကတော့လူမျိုးစုနှစ်ခုအကြားမှာပြိပခါတွေဖြစ်ပွားမှာကိုစိုးရိမ်နေသလိုရှမ်းနိုင်ငံရေးပါတီတွေနဲ့ရက်သက်အဖွဲ့အစည်းတွေကလည်းဒီကိစ္စအပေါ်မှာအလေးထားထောက်ပြဝေဖန်ချပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ကချင်ဆစ်ဆောင်တွေနဲ့ရဲပြန်နိုင်ရင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေရှိလာနေပေမဲ့လို့ပြည်ပြင်အခြေအနေမှာတော့လုံခြုံတဲ့နေရပြန်နိုင်ရင်အလန်းဝေးနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မကတော့စုစုပါတမရော်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA ချတိုက်ပွဲတွေကြောင့်တိရှောင်ခဲ့ကြရတဲ့ကချင်တိုင်းရင်းသားစစ်ဘေးရှောင်တွေကိုပြည်လည်နေရချထားပေးဖို့နဲ့ကိုသဘောဆန္ဒရနေရပြန်နိုင်ရေးအစီအစဉ်တွေမှာတရုတ်အစိုးရကရန်ဝေတန်း200ကူညီထောက်ပံ့သွားမယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်။ရန်ဝေတန်းအကုန်ကြခံတုံးဆွဲမဲ့ကနဦးလေးလာရေးအစီအစဉ်ကိုတော့တရုတ်နိုင်ငံ PTEC လုပ်ငန်းကဦးဆောင်မှာဖြစ်ပြီးမကြာခင်ကွင်းစင်းလုပ်ငန်းစတော်မှာဖြစ်ကြောင်းလူမှုဝန်ထမ်းဦးစည်းဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆက်ဆန့်အေဂါဖီယိုရီကိုပြောပါတယ်
။ဟိုဖြစ်နိုင်အဆုံးဆုံးလုပ်ဖို့ရဲ့နောက်ပြီးတော့ကနဦးဆန်းစစ်မဲ့ကာလကို85ရက်ယူမဲ့ဆာ45ရက်လောက်နဲ့ဒါမှမဟုတ်ရက်30လောက်နဲ့ယူဖို့အတွက်ရဲ့ဒါလည်းဆိုအချက်လက်တော်များများလည်းဒီဘက်မှာရှိနေပြီဆိုတော့လေ
ဂျပန်အစိုးရနဲ့ Nippon Foundation တို့ကလည်းကချင်စစ်ဘေးရှောင်တွေနေရပြန်နိုင်မှုဒီနှစ်ပထမ6လအတွင်းအမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့မှုကြေညာထားပါတယ်။ဂျပန်အစိုးရနဲ့ Nippon Foundation ပူးတဲ့ထောက်ပံ့မဲ့ဒီဒေါ်လာ5သန်းဟာအင်ဂျီ900နဲ့အင်တာအပါအဝင်သူတို့ဝင်ငွေတိုးတက်ဖို့စိုက်ပျိုးရေးတင်တန်းပေးမှာဖြစ်ပါတယ်။ဂျပန်အစိုးရအကူအညီပေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KPC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ကဂျပန်အကူအညီနဲ့လုပ်ငန်းတွေစတင်နေပြီးတော့အခက်အခဲတချို့ရှိခဲ့တဲ့အခြေအနေကိုပြောပါတယ်
။ပတ်စံထိုးရတာတော်တော်ဖြစ်တယ်။ပြောရမယ်ဆိုရင်တော့ဒီနိုင်ငံတော်အတိုင်းပင်ခံဖြစ်တော်မှဒီခွင့်ပြုချက်တွေယူရတဲ့အစိတ်ပိုင်းမှာရှိတယ်။ဆိုတော့လွန်ခဲ့တဲ့လဟိုကလလောက်ပဲရှိသေးတယ်ကျွန်တော်ဒီဘိတ်ဆောက်ကိုလုပ်နေတာ။မြေကြီးဒီဘူဘန်ကတဘောလည်းအထက်အထက်ရှိတော့အခုတော့လူကြေပြန်ကလည်းကူညီတော့အခုမှပဲကျွန်တော်တို့လည်းအဆင်ပြေလာတယ
်။မြမစစ်တပ်နဲ့ကချင်လက်နက်ကိုင်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းရှောင်နေရတဲ့ကချင်စစ်ဆောင်တသိန်းလောက်အတွက်အခုချိန်မှာတိုက်ပွဲတွေဆဲလာနေပေမဲ့လည်းနေရပြန်နိုင်မှုအခက်အခဲကြုံနေရတာပါ။သူတို့နေခဲ့တဲ့အိမ်တွေပျက်စီးတာနဲ့စိုက်ပျိုးမှုဆုံးရှုံးပြီးဒီမြဝိုင်းအနေရီကြောင့်လည်းလုံယုံဆိတ်ချရတဲ့အခြေအနေမှမရှိတာကြောင့်နေရပြန်သူအနေအချင်းသာရှိနေသေးတယ်လို့လည်းငြင်းငြင်းအကျိုးဆောင်အဖွဲ့ကဦးဆန်းအောင်ကပြောပါတယ်
။တချို့စစ်ဆောင်တဲ့နေမြေတွေကတော့ပြန်လို့ရတဲ့အနေအထားရှိတာများရှိနေတယ်။အဲဒီဥစားတွေကိုအရင်ဦးစားပေးပြီးမှလုပ်ရမယ်လို့ကျွန်တော်မြင်တာပေါ့လေ။အဲဒါမဲ့အားလုံးလုံးပြမလုပ်နေရတဲ့ခါကျတော့လက်တွေ့ရေပြင်မှာတိတ်မတော်တယ်လို့လို့ဖြစ်နေတဲ့အနေအထားမျိုးရှိတယ်။အဲဒီ IDV တွေကလည်းတော်တော်လေးကိုဒုက္ခရောက်တာနဲ့စိတ်ပိုင်းဆိုင်ရာပူဆောင်မှုတွေလည်းလုပ်ရမယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဒီနှစ်ဇန်နဝါရီလအထိစရင်အရာကချင်ပြည်နယ်မှာဆစ်ဆောင်ဒုက္ခဒေသခံ138ခုရှိနေပြီးလူဦးရေ 9,800 ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီ USA ကတော့ဆစ်ဆောင်ဒုက္ခသည်တွေပါဝင်မြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်ကျန်းမာရေးအကူအညီအဖြစ်ဒေါ်လာ 6.5 တန်းနဲ့စာနာမှုအကူအညီအဖြစ်ဒေါ်လာ 6 တန်းနောက်ထပ်ကူညီသွားမယ်အကြောင်းပုတ်တဟူးနေ့ကပဲသတင်းထုတ်ပြန်ထားပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းတွေပို့ထားပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်တွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
။မလေးရှားနိုင်ငံမှာတရားမဝင်အလုပ်သမားတွေကိုဇက်တိုက်ဆိုသလိုဖမ်းဆီးနေရမှာမြန်မာရေလုတ်သားတချို့ပါဖမ်းဆီးခံနေရတာရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံဆလံကောပြည်နယ်စကင်ချမ်းပင်လယ်ပြင်မှာတရားမဝင်၅ဖမ်းဆက်လီနှစ်စီးကိုဖမ်းဆီးခဲ့ရမှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားရေလုတ်သား၄ဦးဖမ်းဆီးခံရတာဖြစ်ပါတယ်။ဆလံကောပြည်နယ်ရေချောင်းဆိုင်ရာညွှန်ကြားရေးမှူးရေရက်ပူကြီးမောဟမက်ကတော့မလေးရှားကမ်းလွန်ရေမှန်၈မိုင်လောက်အကွာမှာဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမိခဲ့တာလို့လည်းအတည်ပြုပြောဆိုထားပါဗျ။ဖမ်းဆီးမိခဲ့တဲ့မြန်မာရေလုတ်သားတွေက၃ဦးကတော့တရားဝင်အထောက်အထားမရှိသူတွေဖြစ်ကြပြီးဆက်လီကပတိန်ကတော့လူမှုရေးဗီဇာနဲ့မလေးရှားနိုင်ငံကိုရောက်လာပြီးဗီဇာတက်တန်းကုန်နေသူဖြစ်တယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောပါဗျ။အသက်29နှစ်ကနေအသက်55နှစ်ကြာမြန်မာရေလုတ်သား၄ယောက်ကိုတော့1985ခုနှစ်
ငါလုပ်ငန်းဥပဒေလူမှုကြီးကြပ်ရေးအုပ်ဒေနဲ့ရေးရုံမှာဖြစ်ကြောင်းကိုလည်းဒေသခံသတင်းတွေမှာဖော်ပြခဲ့ကြတာပါမလေးရှားနိုင်ငံကမြန်မာလူ့သမားတန်ရာရှိဦးအောင်စောမင်းကတော့မလေးရှားနိုင်ငံကရေလုံငန်းတွေမှာတရားမဝင်လုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားအများအပြားမကြာခဏဆိုသလိုဖမ်းဆီးခံရတတ်တယ်ဆိုပြီးပြောပါတယ်ထိုင်းဘက်တရားပဲအများအလားများလာပါခေါ့ဒါကတော့မန္တလေးဟိုဒီအပေါ်လမ်းလ
ဒီကဘိုင်မှာပဲထိုင်မလေးနယ်စပ်ဘူကေကာယူဟီတန်ဆိုတဲ့နေရာကိုဖျက်ချော်ဖို့ကြိုးစားခဲ့တယ်တရားမဝင်မြန်မာလူသမား22ဦးကိုလည်းမလေးရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ ထိုင်းနယ်မလေးရှားနိုင်ငံနေဆက်တင်မှာတော့ကိုဗစ်-19ရေးပေါ်ကာလမှာတရားမဝင်နေဆက်ချက်ချော်မှုတွေကိုတားဆီးဖို့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ထားပြီးတန်ဆူချုပ်အကာအရန်နေနဲ့အဝင်ထွက်တွေကိုလည်းကန့်သတ်ထားပါတယ်။ကျမမအေးအေးမှာသတင်းပေးပို့ထားပါတယ်ရှင်။
VOA American တိုင်းရဲ့ Radio နဲ့ ရုပ်မြင်သံကြား အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ ထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှု အရေးပေါ်အခြေအနေကြောင့် VOA Radio နဲ့ ရုပ်သံအစီအစဉ်တွေကို ယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကို မနက် 6:00ကနေ 9:00 အထိနဲ့ ည 9:00ကနေ 10:00 အထိအချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ် ည 9:00ကနေ 9:00 ခွဲ အထိ ပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်းတို့အပြင် VOA Facebook
စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်။မြန်မာအပအဝင်ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အသွာအလာကန့်သတ်မှုတွေချမှတ်လာခဲ့ကြတာမှာခီးသွွားလုပ်ငန်းတွေနဲ့လေကြောင်းလိုင်းတွေအတွက်လည်း အရင်နဲ့မတူတဲ့အပြောင်းလဲတွေအခက်အခဲတွေကြုံရပါတယ်။ COVID-19 ကာလလေယာဉ်ဝင်တဲ့အမျိုးသမီးတွေရဲ့အထွေကြုံတွေကိုမြန်မာနေဆောင်လိုင်းကအခြေခံလေယာဉ်တွေဖြစ်ကြတဲ့မတ်ဆူးလဲညွတ်နဲ့နော်သစင်ကိုကိုတို့ကိုဆက်သွယ်နေပြီးဒီသတင်းပန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။
ကျေးဇူးများကျေးဇူးပါတယ်အခုလိုမျိုးအချိန်သေးပြီးတော့ပေါ့နော်သူရဲ့အတွေ့အကြုံလေးတွေကိုပြောပြဖို့အတွက်လက်ခံတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။အကဲအမားတွေကလည်းကျေးဇူးတင်ပါတယ်ရှင်။အခုလက်ရှိမှာကမိမနဲ့အပါဝင်ပေါ့နော်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်တဲ့အခါကျတော့အသွာအလာကန့်သတ်မှုတွေဖြစ်တယ်ဒီလေကြောင်းလိုင်းတွေမှာဆိုလို့ရှိရင်လည်းဒါလေကြောင်းကြီးစင်
င်ရတဲ့ telephone ရှိကောင်းရှိနိုင်ပါတယ်ဆိုတော့ covid 19မဖြစ်ခင်ကနေအခု covid 19ဖြစ်သွားပြီးတဲ့နောက်ပိုင်းမှာအလုပ်ပြင်မှာဘာတွေကြောင်းလဲထူးခြားတာဖြစ်သွားတယ
်ဟုတ်ကဲ့ဟာ covid 19မှာတော့အများကြီးတက်ရောက်မှုတော့ရှိရပါတော့နော်အကြောင်းလဲမှုရအများကြီးရှိတယ်အပုံမှန်ဆိုလို့ရှိရင်တော့ကျမတို့က operate လုပ်ရတဲ့ flight တွေကတော့အများကြီးပါရှင်ဒါပေမဲ့ဒီ covid 19ဖြစ်ပြီးဆိုတော့အကြောင်းလဲကတော့ flight တွေကအရင်ကလိုမျိုးအရင်မရှိတော့ဘူးပြီးတော့ international flight တွေလည်း relief flight တွေနဲ့ကြောင်းပြီးတော့ပြေးဆွဲလာတယ် domestic flight တွေဆိုလို့ရှိရင်လည်းအရင်ကတော့အများကြီးဖြစ်တော့ဘူးပေါ့နော်အဲ့ဒါလေးကို flight တွေကြောင်းနေပြင်မှာကျမတို့ဒီလေးမယ်နေနေဆိုလို့ရှိရင်လည်းတန်တန်းနေပုံမှန်20ပေးနေတာတန်တန်းနေဆိုလို့ရှိရင် online class အနေနဲ့ကြောင်းလဲပြီးတော့ကျမတို့ကသင်ရတယ်ပြီးရင် summer ပြန်ဖြည့်ဆိုလို့ရှိရင်လည်း online နေပဲပြန်ဖြည့်ဆိုရရှင်ဟုတ်ကဲ့အဲ့လိုဟိုကြောင်းလဲမှုတွေအများကြီးဖြစ်လာပါတော့ဟုတ
်ကျော်ဒီကာလမှာပေါ်ဖြတ်တန်းရတဲ့အခါမှာအရင်နဲ့မတူရဲ့အခက်အခဲကြုံရတာရောရှိသလားနဲ့ note စင်ကိုကိုပဲဖြစ်ဖြစ်ပြောပြပါဦး
အားကျပါချက်ဒီလိုမျိုး covid 19 အခြေမှာပေါ့နော်ကျမတို့ဒီလိုအဝန်ကြီးကချစ်တဲ့ခင်တွေကကိုယ်လုံးကြောင့်ကိုယ်အိမ်ကိုမလာရဲဖြစ်တယ်တချို့ကြောင့်လည်းသူများမလုံနိုင်အောင်လုံရလားဆိုပြီးတော့စာနာနားလေးပြီး respect ပေးကြပါရရှင်အခုဆိုရင်ပေါ့နော်ကျမမိသားစုဝင်တွေနဲ့ကျမချစ်သူကျမတငယ်ချင်းတွေဟောကံမဲ့တရားလည်းကိုယ်တီးခြားထားပြီးတော့သူတို့အဝေးကနေပြီးတော့လမ်းပြီးတော့လွှဲတာတွေထောက်ပံ့ပေးပါရရှင်ဟုတ်
အခုလိုအချိန်မှာဆိုလို့ရှိရင်လေကြောင်းခီးစင်တွေကရော့သွားတယ်ဆိုတော့အလုံမှာကောဒီ COVID-19 ကြောင့်မလို့တိုက်ရိုက်ကိုယ့်အပေါ်မှာတိုက်ရအောင်ဖြစ်ရှိတယ်အခက်အခဲဆုံးအချိန်တွေရှိတယ်ဆိုရင်တော့ဒါတွေကြုံရတာရှိပါတယ်
အ ခက်ခဲသောအခြေအနေတော့မဟုတ်ပါဘူး flight တွေရောသွားတဲ့ကြောင့်လို့ဟာကျမတို့ဒီအလုပ်နားလာတစ်ခုလောက်ပါပဲကျန်တဲ့ဟာတွေကတော့အလုံးအဆင်ပြေတယ်ဟိုလေကြောင်းလိုင်းရလဲဟိုအလုံး supporting ပေးတဲ့ကြောင့်လို့လေဟိုအဆင်ပြေဒီ crediting အခြေအနေဆိုရင်တော့မလေး support ကအလုံးမပြတ်ဟိုဖုန်းတောက်လျှောက်ဆက် support ပေးရအောင်လို့လေတော်တော်လေးရောအဆင်ပြေတယ်ကျမတို့အနေနဲ့
အလုံးလောက်ချိန်မှာကျမတို့သိတာကကယ်ဆယ်ရေး flight တွေကလည်းသွားနေတယ်ဆိုတော့အဲ့ဒီ flight တွေမှာသွားနေရတာလားဒါမှမဟုတ်ဒီကာလကိုဘယ်လိုဖြတ်တန်းနေသလဲအလုံးနဲ့ပဲဖြတ်တန်းနေရတာဒါမှမဟုတ်အိမ်မှာဖြတ်တန်းနေရတာများသလားဒီကာလမှာလေးမေတယောက်ရဲ့ဖြတ်တန်းမှုပေါ့အတွေ့အကြုံ
ဟုတ်ကဲ့relief flight တွေကကျွန်တော်လိုက်ရရဲ့ချက်ပထမဆုံးဟိုသွားတဲ့ flight တွေဆိုလို့ရှိရင်တော့လေ volunteer အနေနဲ့ request လုပ်တဲ့လူတွေ queuing crew တွေရှိတယ်ပေါ့နော်အဲ့ထဲမှာကျွန်မတောင်းဝင်ထမ်းဆောင်ရတဲ့ဟို crew တယောက်ပါဟုတ်အဲ့တော့ဟိုပထမတော့ relief flight တွေလိုက်ရတယ်ပြီးတော့ home quarantine နေနေရတယ်နောက်ပိုင်းဒီ quarantine home quarantine ကနေပြီးတော့ဒီပိုတွေ့လူနာတွေရှိတဲ့အချိန်မှာကျွန်တော် hotel quarantine နေလဲဟိုပြောင်းလဲပြီးတော့နေရတယ်ဟိုသတ်မှတ်ထားတဲ့လူရဲ့အတိုင်းကိုပြောင်းဟုတ်တယ် quarantine မှာနေရအနောက်ပိုင်းဟို quarantine ပြေသွားတဲ့အချိန်မှာတော့ဒီပုံမှန်ဒီ green flight တွေပြေးဆွဲတဲ့အချိန်မှာကျွန်တော်တို့ပြန်ပြီးတော့တောင်းပြန်ထမ်းဆောင်ရတယ်ဟုတ်ကဲ့ဟိုအခက်ခဲရတော့ဟို true တော့ဟိုကျွန်တော်မရှိပါဘူးရှင်ဟိုပုံမှန် operate တယ်လုပ်နေရဆိုတော့လေ
ဟို covid-19 ဖြစ်တဲ့ကာလမှာရောလေခင်းစင်ပေါင်းဘယ်လောက်သွားခဲ့ရလဲဒီအဲ့အတွေ့အကြုံမျိုးလည်းပြန်ပြောပြပါ
ဟုတ်ကဲ့ဟိုကျွန်တော်ကတော့ covid-19 မှာ relief flight အနေနဲ့ဆိုလို့ရှင်တော့ဟို Wuhan မြို့ Singapore ဘန်ကောက်နဲ့အိန္ဒိယနိုင်ငံတွေကိုသွားခဲ့ရပါတယ်ဟိုပုံမှန်လည်းတော့မသိဘူး morally flight ဆိုတဲ့အတိုင်းကျွန်တော်တို့ဌာနနေပြီးတော့ပေးထားတဲ့ PP ဝစ်ဆောင်ရဲ့အပြည့်စုံကိုဝစ်ဆင်ပြီးတော့ relief flight တွေလိုက်ရတယ်PP ဝစ်ဆောင်ဝစ်တဲ့ခါမှာရောချွတ်တဲ့ခါမှာရော procedure တိုင်းကိုဝစ်ကြတယ်ချွတ်ကြတယ်ပေးချလေးပို့ပြီးတော့ queue ဆိုင်ရတယ်ရှင့်ပြီးတော့အိမ်မှာပြန်လာပြီဆိုတော့ ਨੇ home quarantine အနေနဲ့ဒီကျမဝင်ကြီးဌာနနေပြီးတော့သတ်မှတ်ထားတဲ့ခလိုင်းအတိုင်းကိုပေါ့နော်ကျမတို့ဟိုနေထိုင်ရတယ်တကယ်လို့ဒီ flight ဒီမှာမှာပိုးတွေးလူနာတွေပါလာပြီဆိုတော့ ਨੇ ကျမတို့ဟိုရုံးကနေပြီးတော့ချက်ချင်း hotel quarantine အနေနဲ့ပြောင်းပြီးတော့နေရတယ်ရှင့်ဟောအဲ့ဒီ hotel quarantine ကလည်းဒီသတ်မှတ်တဲ့ရက်အတိုင်းအပြည့်နေရတယ်ဟော
ကိုသွားခဲ့တဲ့ဒီခီးစင်ညမှာယောဂပိုးရှိတဲ့သူပါလာမျိုးရောကြုံခဲ့ရဘူးလား
ဟုတ်ကဲ့ယောဂပိုးရှိရလူနဲ့ဟိုပါလာတာတော့ကြုံရပါတယ်အိန္ဒိယနိုင်ငံကနေမျိုးပြန်လာတဲ့အချိန်မှာတော့ပိုးတွေ့လူနာတွေတွေ့တဲ့ကြောင့်မို့ကျွန်တော် holiday quarantine နေခဲ့ရပါတယ်ရှင
့် COVID-19 ဖြစ်တဲ့အခါကျတော့လေကြောင်းလိုင်းတွေတော်တော်များများထိခိုက်ကြပါတယ်ကျောနိုင်ငံတကာမှာဆိုလို့ရှိရင်လည်းဥမာပြည်တွင်းပြည်ပလေခီးစင်တွေအကုန်ရပ်သွားတာ။အိုမြန်မာနိုင်ငံမှာမဟုတ်ပါဘူး။လေကြောင်းမှာလုပ်နေတဲ့လူငန်းတွေတော်များများမှာစိုးရိမ်မှုတွေရှိတယ်။သူတို့ဘောတော့မြန်အလုပ်ဖြုတ်ခံရမလဲ။ဘောတော့မြန်သူတို့အလုပ်ကနာသွားမလို့ဆိုတာမျိုးပေါ့နော်။ဆိုတော့ကို့မှာရောအဲ့လိုစိုးရိမ်မှုမျိုးရှိပါလား
။ airline တွေလည်းမဟုတ်ပဲနဲ့တကဘာလုံးနဲ့ထီပြီးတော့ရင်ဆိုင်နေရတဲ့ချိန်ဆိုတော့လည်းကျမတို့ကအရရှိလာမဲ့အကျိုးဆက်နဲ့ပတ်သက်ပြီးတော့အများအားအသင့်ပြင်ထားပါတယ်မှာ။အာဒါနဲ့ပေါ့နော်လက်ရှိချိန်ဒီကိုတန်ဖိုးထားပြီးတော့ဝါသနာပါတဲ့ဒီလေးနဲ့အလုပ်ကလေးကိုဆက်လုပ်ခွင့်ရနေရနေတယ်အရင်ကပြောရှင်မိရမှာ
အကယ်၍များတစ်ခုခုတက်ရမှုဆူဆူဝါဖြစ်ခဲ့လို့ရှင်ရယ်ဘယ်လိုဆက်လုပ်မယ်ဆိုရဲအတွေ့အမျိုးပေါ့နော်ဘယ်လိုမျိုးစဉ်းစားထားလဲမက်ဆူလင်းညွန်နည်းနည်းပြောပြပါ
ဟုတ်ကဲ့ဟိုခုဆက်ဆက်ကြတော့အလုံးအစီအစဉ်နေပြီနော်ဒီဟိုပုံမှန် flight တွေကလည်းဟိုပြန် line နေရပြီဆိုတော့ drone ဆယ်ကတော့ဟိုအစီအစဉ်ရဲ့နောက်ပိုင်းမှာတော့ဒီဆူဆူရွာဟိုကြောင်းလဲမှုတွေဖြစ်လာတယ်ကြုံတွေ့ရတယ်ဆိုလို့ရှင်လဲဟိုကြုံတွေ့တဲ့ဟာကိုပဲအကောင်းဆုံးဖြစ်အောင်လို့ရင်ဆိုင်မယ်ပြီးတော့တခြားအလုပ်တွေကိုလည်းဟိုဆက်လုပ်ဖို့ပို့ပြီးတော့စူးစမ်းနေပါတယ်ရှင်ဟောဒီဒါမဲ့ဒီလေးမဲ့ live ကိုလည်းဟိုလုပ်မယ်အပြင်မှာလည်း English နဲ့ပတ်သက်တဲ့ဟာပေါ့နော်ကိုယ့်ရဲ့တက်ကြွတဲ့ဟာနဲ့ပဲအပြင်မှာလည်းဒီဟိုလုပ်ငန်းတွေလှုပ်ဆောင်နေဒီ Kimmy Crew live လည်းလှုပ်ဆောင်နေကြတယ်ကြောင့်လို့ကျွန်မအနေနဲ့ရောအရင်တော့ဟိုစိုးရိမ်မှုတော့မရှိပါဘူးရှင်ပြီးတော့ကိုယ့်ရဲ့အခုလောလောဆယ်ဆယ်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ဟာကိုပဲအကောင်းဆုံးတာဝန်ကြီးအောင်လို့ထမ်းဆောင်ပါတယ်ရှင်ဟုတ်ကဲ့ဟုတ်
ဒီအလုပ်စုရကတခြားလုပ်တွေနဲ့လည်းရှိတာအလုပ်တိုင်းခွန်လန်းနေပါတယ်။ဒီမှာတောင်းယူရတာလည်းများတယ်။ဒီလိုအလုပ်မျိုးပေါ်မှာဘာဖြစ်လို့ masculine ညုံရော not the thing ပို့ပေါ်ဒါကြောင့်ဒီလုပ်ကိုရွေးချယ်ဖြစ်ခဲ့တာ။
သူမြဲအိမ်မက်ကဘုံတော့ငငယ်ရက်လေးပဲဖြစ်ချင်တာပါရှင်ဟောအာလေးမဲဖြစ်ရင်ပေါ့ခီးတယ်တွေကိုဝန်ဆောင်မှုပေးပြီးတော့ကိုကြောင့်စိတ်ချမ်းသာစေချင်တဲ့အတွက်လေးမဲလုပ်ကိုရွေးချယ်ခဲ့တာဖြစ်ပါတယ်။ပြီးတော့လေးမဲလုံးကသူကချားလုံးတင်လည်းမတူဆိုတော့သူကစီကံလေးရှိတယ်။ဥမာအထမဲ့ထားစီကံလေးနဲ့သွားတဲ့အဖွဲစီတစ်ခုလည်းဖြစ်တဲ့အတွက်လူတိုင်းအားကျစရာအလုပ်လေးတစ်ခုလို့ယူဆလို့လည်းလုပ်ဖြစ်တာပါရှင်။ပြီးတော့ဒီလုပ်ကိုလုပ်ပြီးတော့အကျဉ်းတယောက်ကကိုယ်ကြီးလိုက်တာနဲ့ကိုယ့်ရဲ့ personality ကထင်းပြီးတော့ချောတယ်မချောတယ်ဆိုတာထက်တစ်ခုပေါ့ standard တစ်ခုရှိရလို့ခံစားစရာအတွက်ဒီလုပ်လေးကိုရွေးချယ်ခြင်းဖြစ်ပါရှင်ဟုတ်။
Masculine ရော
ဟုတ်ကဲ့ပါကျမအနေနဲ့ဆိုရင်တော့လေမဖြစ်ချင်တာကတော့ငငယ်လေးကညီမလေးတောင်ရင်တော့ညီမလေးတောင်ကခစ်သားပေါ့နော်ကြော်ညာရေးရိုက်ကူးတဲ့နေမှာဒီလေမယ်တွားရင်ဒါရဲ့အဲ့လိုမျိုးပုံငယ်ကိုကြည့်ပြီးတော့သဘောကျတာပေါ့နော်အဲအဲ့အနေနဲ့ပြီးတော့နောက်ပိုင်းဟိုလေမယ်တယောက်ကဘာလို့အဲ့လဲဆိုတာကိုဟိုကလိုက်ပြီးတော့လေ့လာတယ်စုံစမ်းတယ်ပြီးတော့နောက်ပိုင်းသင်တန်းကြီးလိုအပ်တဲ့ဆို English သင်တန်းလိုရိုက်ကူးသင်တန်းလိုအဲ့လိုမျိုးအကုန်လုံးကိုယ့်ဘက်ကနေပြီးတော့စားစားရရပေါ့နော်ပြေဆောင်လို့လုပ်ပြီးတော့ဒီလေမယ် interview ကိုရှောက်ခဲ့ရပေါ့နော်ဒီအလုပ်ထဲမှာဝင်နေတာမှလည်းကိုမျောလင်းထားတာထပ်ပို့ပြီးတော့လေပို့ပြီးကောင်းမွန်တဲ့အတွေ့အကြုံတွေပို့ရတယ်ပြီးတော့ဒီလေမယ် live ကတခြား live နဲ့မတူဘူးဒီ flight တွေတွားနေတာခီးတွားတဲ့ဟို feeling ကိုလည်းကျွန်မအရင်နှစ်သက်တဲ့အတတ်မှုအရင်ကလည်းလုပ်ချင်တယ်အခုလေမယ်လောက်တာလည်းအဆင်ပြေရပြီးတော့ဒီကိုရဲ့ nomination နဲ့ airline ကလည်းဟို support ကဟိုအရင်ကောင်းမှပြီးအတင်းတန်းအစားရရပြေဆောင်လို့ support ပြီးတော့ကျွန်တော်အမြဲလေးပဲဟိုလေသဘောပေါက်ကြမိတယ်ပေါ့နော်ကိုယ် airline ကြောင့်လည်းပို့ပြီးလေးမဲ့လောက်ကိုပို့နှစ်သက်မိရလို့တော့ကျွန်မကတော့ထင်ပါတယ်ရှင့
်ဒီသွားခဲ့တဲ့ခီးစင်ဒီထဲမှာရောစိတ်လှုပ်ရှားစရာပေါ့နော်ဟိုရောက်ရုံစရာအခြေအနေမျိုးပဲဖြစ်ဖြစ်ကြုံခဲ့ရတဲ့ခံစားခဲ့ရတာရှင့်ပြောပြပါလား
အဟုတ်ကဲ့ရှင့်ကျွန်မပေါ့နော်ဟိုတာမန် flight ပေါ့ဒီ covid 19နဲ့ပတ်သက်ပြီးမဟုတ်ပဲနဲ့အရင်တော့ကျွန်မ experience အရလင်းမောမှာနှလုံးကြောင့်အမောဖောက်ပြီးတော့လဲသွားတဲ့ passenger တယောက်နဲ့ကြုံခဲ့ပါတယ်ရှင့်အဲ့ဒီအချိန်မှာကျွန်မတို့လေဆင်းမှုကလည်းမိနစ်30လောက်လိုသေးတယ်အဲ့ဒီအချိန်မှာသူကဘုံကနေခုရှိမှလဲသွားတော့ရုတ်တရက်ကိုဘာလို့မှလဲမသိဘူးနော်အဲ့မှာတင်လာတဲ့ဟာကို refresh ပြန်လုပ်ပြီးတော့ချက်ချင်းပဲသူ special ပြီးရဲ့အဲ့ဒီအချိန်မှာသူက recover ပြန်ဖြစ်သွားတယ် CPR ပေးလိုက်တဲ့အချိန်မှာပေါ့နော်အဲ့အလုတ်ကနေတင်ပြီးရဲ့အတွေ့အကြုံတွေကသူ့ရဲ့အတောင်ကယ်နိုင်ခဲ့ရဲ့အဲ့တည်းကျွန်မတသက်လုံးပေါ့နော်ဝမ်းသာကိုယ်ယူနေရပေါ့နော
်ကျေးဇူးအများကြီးရှင်ပါတယ်အခုအချိန်ကြီးပြပြပေးရဲ့အတွက်မြောက်ဆလုံးအများကြီးကျေးဇူးတင်ပါတယ်နော
်ဟုတ်ကဲ့ပါအမောင်းလေးနားထောင်ပေးတဲ့အတွက်
ဒီကဘတ်တူတာဆိုရင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့မျှော်လင့်ချက်လုပ်ငန်းတွေပြန်ဖွင့်ပေးဖို့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့တောင်းဆိုကြတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်။အမေရိကန်နေကြလူမျိုးရေးအစဉ်အတန်းမနည်းမျိုးစရာအတိတ်ကဖြစ်ရတဲ့နဲ့ပတ်သက်လို့အပြန်အလှန်ရန်စပြောဆိုမှုတွေပုံများလာတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်။ဒီလိုသဘောထားကွဲပြားမှုတွေဟာအခုအခါမှာကိုရိုနာဗိုင်းရပ်စ်ရှင်ကိုကာကွယ်ဖို့နှာခေါင်းဆီးတက်တင်လားမတက်တင်ဘူးလားဆိုတာအထိပြင်းပြင်းထန်ထန်ငြင်းကုန်ပြောဆိုလာကြပါရယ်ဒီဗိုင်းရပ်စ်ကြောင့်အမေရိကန်တသိန်းခွဲနီးပါးတည်ဆုံခဲ့ပြီးပါပြီဒီလိုကပ်ရောဂါဆက်ရောက်နေချိန်မှာပဲအမေရိကန်သမ္မတရွေးကောက်ပွဲကတော့မကြခင်လပိုင်းတွေအတွင်ကျင်းပတော့မှာပါသမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ဟန်ပန်တိုင်းလူမျိုးရေးကိုစွတ်ကိုင်းပြီးစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်လုပ်နေတယ်လို့ဆွဆွဲခံနေရတဲ့အချိန်ထဲမှာDemocrat သမ္မတလောင်း Joe Biden ကတော့အခြေအနေတွေပုံမှန်ပြန်ဖြစ်သွားအောင်လုပ်မယ်ဆိုပြီးပြောနေတာပါသမ္မတ Donald Trump ကိုထောက်ခံတဲ့ Michigan ပြည်နယ် Saginaw County Republican Party ဒုတိယဥက္ကဋ္ဌ Tom Ryan က
He is working for the American people. He does want to bring jobs back and he has brought jobs back.
သူကအမေရိကန်တွေအတွက်တကယ်လုပ်ပေးနေတာပါ။အလောက်ကန်တွေပေါ်လာအောင်ဆောင်ရွက်ခဲ့တယ်လို့ GM ကားနဲ့ကြီးပင်းခဲ့သူကျွန်တော်ဖို့ Made in America ဆိုတာကိုပဲလူတွေကလိုချင်ကြတယ်ထင်ပါတယ်လို့သူကပြောသွားတာပါ။ Saginaw ခရိုင်ဟာ Democrat သမ္မတ Barack Obama ကိုထောက်ခံခဲ့ပြီးတဲ့နောက်2016ခုနှစ်မှာတော့သမ္မတ Donald Trump ကိုပြောင်းလဲထောက်ခံခဲ့ပြီးမကြခင်မှာလဲအမေရိကန်ပြည်ထောင်စုကိုဘသူအုပ်ချုပ်မလဲဆိုတာကိုအဆုံးဖြတ်ပေးမယ်။နေရာတနေရာလည်းဖြစ်ပါတယ်။စက်မှုလုပ်ငန်းတွေမှိမ့်မင်ပျောက်ကွယ်နေတဲ့ဒီဒေသမှာသမ္မတထရမ့်အာဏာရလာရင်တော့အခြေအနေတွေပြန်ကောင်းလာမှာဆိုပြီးတော့မဲပေးခဲ့ကြတာပါ။ဒါပေမဲ့လည်းဒီဒေသဟာအလုတ်လက်မဲ့များလုံးတဲ့ဒေသတစ်ခုဖြစ်နေသေးပြီးကိုဗစ် -19 ကြောင့်တေဆုံးသူတရာကျော်ရှိတာကြောင့်ဒီတေဆုံးသူများတဲ့ဒေသတစ်ခုလည်းဖြစ်လာပါရယ်။ဒီလိုအခက်အခဲမလိုအပ်ဘဲဆုံးရှုံးမှုတွေရှိနေတာကိုကြော်လွားဖို့ထရမ့်ကိုမဲပေးဖြုတ်ချရမှာဆက်ကင်တော့ခင်လေပါဝင်ကောင်းပါဝင်နိုင်တယ်လို့ယုံကြည်သူကတော့ Dave Adams ပ
ါ You know we keep talking 2020 has been such a crummy year but I keep saying it's going to end on a positive
2020မှာတကယ်ကိုမကောင်းတာတွေနဲ့ကြီးပြည့်နေနေခဲ့တယ်ဆိုပြီးတော့ပြောနေကြတာပါဒါပေမဲ့အကောင်းဘက်ကိုပြောတော့မယ်လို့တော့ကျွန်တော်ပြောချင်ပါတယ်လာမယ့်နိုဝင်ဘာမှာ Donald Trump ကိုကျွန်တော်တို့အနိုင်ရမှာပါလို့သူကပြောသွားတာပါSun Valley အထက်တန်းကျောင်းမှာကုကာယလေ့ကျင့်ခန်းဆိုင်ရာဒါရိုက်တာလုပ်ခဲ့တဲ့အဒမ်စာဖေဖော်ဝါရီလတုန်းကအလုတ်ကနေထွက်ခဲ့ပါတယ်လူမှုဗေဒပညာရဲ့သင်ကြားတဲ့ကျောင်းဆရာတယောက်အနေနဲ့လေဒီမိုကရေစီနီလန်းကြား
များကရွေးချယ်တင်မြှောက်ထားတဲ့တမရပေါ်လေးစားမှုရှိဖို့လိုအပ်တယ်ဆိုပြီးတော့ចောင်းသားတွေကိုတစ်ချိန်ကသူကိုယ်တိုင်ကတင်ကြားပေးခဲ့ပေမဲ့အခုအခါမှာတော့လာမယ့်နိုဝင်ဘာမှာဒီမိုကရက်တစ်အဖြစ်ရည်တည်မယ်လို့ဆိုရတဲ့အသက်20အရွယ်ကေဗင်ဟေးစ်ကလည်းမီရှိဂန်တက္ကသိုလ်ပိတ်လိုက်ပြီးကလေးကသူ့ရဲ့မြို့လန်းစင်းကိုပြန်ရောက်နေတာပါသူကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအကောင်းမြင်မျှော်လင့်နေသူပါ
I think that's probably the only positive thing that's come out of all this is that I think we're going
to Dalau show twin ni de chin ni de ma di de khu be a kaung pyaw sia shi ma wa la mae yue kaw pwe ma mae pe tu ri tor tor mya mae lo comment tha ba de lo tu ga pyaw daw ra wa dhamma sia Harley Coleman ga ro the wall outreach campus church ye a ji ke wa tu mi ba ri ya di phaya chang ko 1958 khu ni ma ti thong ga da wa tu ga ro ba gu ma taim ma myo lin ye bu lo so ba de လုံးရတဲ့လအတွင်းတနက်ကင်ဆောင်ကွင်းနဲ့ပတ်သက်တဲ့သဘောထားကြောင်းအတင်းတော်ဝင်အရေးအတွက်ယုံနေသွားခဲ့သလိုရှိနေတဲ့လူတော်များများကလည်းလောကအရာနည်းသူတွေနဲ့တချို့တွေကလည်းကျမ်းမာရေးလူသားတွေပါကဲယောဂါကြောင့်တင်းပတ်တွေနဲ့ချီဖျားကြောင်းမှလူလဲမဆုနိုင်ခဲ့ပါဘူ
း I think we're at a moment where
တကယ်လို့အမှန်တရားကသာအသာစီးရပြီးတော့ရိုးသားဖြောင်းပြမှုကရှေ့တန်းကိုရောက်လာမယ်ဆိုရင်တော့အပြောင်းလဲကိုတွေ့ရမယ်အချိန်ခါလို့ထင်ပါတယ်ဆိုပြီးသူကပြောတာပါမကြသေးခင်ကကျင်းပခဲ့တဲ့တောင်းဆိုဆန္ဒပြပွဲတွေမှာလဲ Coleman ပါဝင်ခဲ့ပါတယ်ဒီဆန္ဒပြပွဲတွေမှာလူပြူတွေရောလူမဲတွေပါအတူချီတဲ့ဆန္ဒပြတာကိုပထမဆုံးအနေနဲ့သူတွေ့မိခဲ့ရတယ်လို့ဆိုပါတယ်စကင်တော်မြစ်ပေါ်ဖြတ်ဆောက်ထားတဲ့တရားပေါ်ဖြတ်ပြီးတော့အသားရောင်ခွဲကြမှုနဲ့လူမျိုးရေးမုန်တီးမှုပပျောက်ရေးတို့အတွက်လူမျိုးပေါင်းစုံတစုတစည်းတဲ့ရည်တည်ပြီးအတားအဆီးတွေကိုကျော်လွှားနေကြတဲ့အခြေအနေကိုလည်းသူကအားရချေနှက်နေပါရယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့လုပ်ငန်းတွေပိတ်ခန့်ထားတာနဲ့ပတ်သက်ပြီးအမေရိကန်ပြည်အစုမှာဆန္ဒပြပွဲတွေဖြစ်ပွားလည်ရှိပါရယ်မီရှိဂန်ပြည်နယ်မှာလည်းပြည်နယ်အုပ်ချုပ်ရေးမှူးရဲ့ဒီမိန့်ကိုဖိစမ်းပြီးကားရီနဲ့လှည့်လည်ဆန္ဒပြခဲ့ကြသလိုအခုတခါတော့ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ပြီးတော့ဆန္ဒထုတ်ဖော်ကြပါရယ်ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ကျွန်တော်အောင်ကတင်ပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုတားဆီးဖို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးGretchen Whitmer ကလူစုလူဝေးမဖြစ်အောင်ရုပ်ရှင်ရုံတွေကာစီနိုတွေဂျင်တွေပိတ်ခန့်ထားတာပါ။ဒါ ਈ မဲ့လဲအလစ်စာတက်ချ်မန်နဲ့ MFCA အဖွဲ့ဝင်150လောက်ဟာအင်္ဂါနေ့ရောက်တိုင်းကိုလဲလှူရှာလေ့ကျင့်ခန်းကြောင့်ကျန်းမာရေးအတွက်ထောက်ကူဖြစ်တယ်ဆိုတာကိုပြသဖို့မီရှိဂန်ပြည်နယ်လွတ်တော်ရှိမှကျန်းမာရေးလေ့ကျင့်ခန်းလာလုပ်ကြပါရယ်။အလစ်စာတက်ချ်မန်က
We areDesperately in need of help at this point. There is.
လုံငန်းတွေပြန်ဖွင့်မှုအနေနဲ့မကင်းမှုလို့အုပ်ချုပ်ရေးမှုအနေနဲ့ထင်ရင်အနည်းဆုံးတော့သူ့ရဲ့သဘောထားကိုလူချင်းတွေ့ပြီးတော့ရှင်းပြပေးတာတော့လုပ်ဖို့လိုပါတယ်။အခုတော့တွေ့တော့အတွေ့မခံပါဘူးလို့ပြောတော့တာပါ။လွတ်တော်ရှိမြခင်မြန်မာကိုလဲလှူရှာလေ့ကျင့်ခန်းလာလို့သူတွေထဲမှာကလေးတွေအမျိုးသားနဲ့အမျိုးသမီးတွေလည်းပါဝင်ပြီးသူတို့ဟာနှကောင်းစည်းတက်ထားသလို6ပြည်ပတ်ပြီးတော့လေ့ကျင့်ခန်းလုပ်ကြတာပါ။ရေချင်ကဥဆောင်လုပ်ကြီးကအမေရိကန်အလတ်အေးလေးကိုစိုက်ပြီးနေရာသတ်မှတ်ပေးထားပါတယ
် We're living minutes
အချိန်တွေကုန်သွားတာနဲ့အများအခုချိန်ထိအသက်ရှင်နေသေးတယ်ဆိုတာကိုလည်းမယုံနိုင်ကြပါဒါပေမဲ့လည်းအချွေးတွေအများကြီးတင်လာတာကြောင့်တကယ်ကိုစိုးရင်ပူပန်ပါတယ်လို့ပြောသွားတာပါကျမကြီးလေချင်ကမလုပ်တာကြောင့်COVID-19 ဒံပိုးပြီးတော့ခံရစီမှာဖြစ်တယ်လို့လည်းတချို့ကထောက်ပြပါရယ် Detroit မြို့က F45 ဂျင်ပိုင်ရှင် Daniel Jordan က
So keeping us closed was great at flattening the curve we were very
ဆိုင်နေပိတ်ခိုင်းပြီးတော့တည်ထောင်ခွင့်နေခိုင်းတာဟာအရင်ကောင်းတဲ့အစီအစဉ်မှာပိုးပြီးတော့လည်းအခြေအနေကိုထိန်းချုပ်နိုင်ခဲ့ပါရယ်ကျွန်တော်လည်းတကယ်ကိုလက်ခံပါတယ်ဒါပေမဲ့လည်းအခုတော့အကျိုးဆက်ကပြောင်းပြန်ဖြစ်နေပါပြီလို့ပြောတော့တာပါCOVID-19 ကရောဂါကြောင့်ကူးစက်မှုမြင့်တက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပိတ်ထားဖို့ပြည်နယ်အစိုးရကအမိန့်ထုတ်ထားတာပါ။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကတော့လုပ်ငန်းတွေအကြောင်းတွေပြန်ဖွင့်ဖို့အမြဲတစေတိုက်တွန်းနေပြီးသူ့ကိုထောက်ခံသူအများစုကလည်းလုပ်ငန်းတွေပုံမှန်တိုင်းပြန်လည်ပတ်ဖို့သက်ဆိုင်ရာဒေသခံအာဏာပိုင်တွေကိုဆန္ဒပြတောင်းဆိုတိုက်တွန်းနေကြပါတယ်ခင်ဗျာ။
အခုဆက်ပြီးတိတ်ပံတဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ဒီတစ်ပတ်တော့ကမ္ဘာတလွှာလူပေါင်းတန်းနဲ့ချီပြီးအခုဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့ mutation ကိုခေါ်တဲ့တရေပြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ် ဘရိခမ်းမြန်တက္ကသိုလ်ကအနုစီဝတ်ပေးတာဘွဲ့တော်ကျောင်းသူမတ်ခင်စာဝင်းကျေကိုလည်းတင်ပြပေးပါမယ်
ဒါကဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးရှင်းပြပေးတာကြောင်းနေတဲ့သဘောပေါ့နော်
မျိုးဗီဇာ mutation ဆိုတဲ့ဟာကြသူစီလီယံဘာသာပြန်ရင်တော့မျိုးဗီဇာစင်ကဲပြောင်းလဲသွားတာပေါ့နော်ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus တွေမှာဆိုရင်သူကဒီလူကိုပဲထားလိုက်ကူးနေတာလည်းရှိသူတခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်အခုမှပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုအရင်တော့ကသူတို့ပြောင်းခဲ့တယ်မြောက်တွေမှာ normal သူစုဖြစ်နေတော့မှပုံမှန်သမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ရောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေရအောင်ပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ဘယ်လိုမျိုးပေါင်းလဲနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာကြီးကကွာသွားတယ်အဲ့လိုမျိုးတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့တို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းလာတယ
် COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ကဘယ်တတဝါနေပြီးတော့ဒီ virus ပေါ်ရောက်လာတယ်ဘယ်မှာစတယ်ဆိုတော့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 ကသူ coronavirus family virus ဆို coronavirus ကသူ့သူမိသားစု virus အကြီးတစ်ခုရှိရယ်။သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနေမှာ AME နဲ့စီချောင်းဆိုအဲ့လို AME တဲ့ခါမျိုးကိုယ်လက်တွေနိုင်အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲ။ဆိုတော့သူကဒီ virus တစ်ခုကသူလူတွေဝင်သွားပြီဆိုတော့ AME လို့ဆိုလို့ရှိရင်လူတွေကဘာသိမှမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပြောက်သွားတာကြီးပဲလေ။မကြောက်ဆိုရင်3-4ရက်နဲ့ AME လာပြောက်တယ်။အဲ့လိုမျိုး virusအပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကျတော့သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဘိုးကြီးရဲ့မင်းတို့ရဲ့စီမှာကူးတယ်မင်းတို့ရဲ့စီမှာရှိတဲ့ virus အဲ့ဒီ virus ကနေပြီးတော့သူက diet ဖြစ်စေအခုတစ်ဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘယ်လိုမျိုးဆိုတော့တေချာအတိမပြည့်ရသေးပေမဲ့ဒီလင်းတို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေရောက်လာတယ်ပေါ့ကောင်းသူမိသားစုက virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေရတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကဒါအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ကျန်တဲ့ဟာတွေကကျတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေအမျိုးမျိုးမှာကူးတာရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကျတော့ဒါကရိုးရိုးနှာစီးချောင်းဆိုးဟာမျိုးbeta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MH3 ဆိုတဲ့ MERS ဆိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 66.2 ရာခိုင်နှုန်းတူတဲ့ဟာကတော့နင်းတို့တွေစီမှာတွေ့ရပါတယ
်ဒီနင်းတို့တွေမှာကနေပြီးတော့သူတို့စီမှာငိုရီးယား virus တွေအများကြီးရှိတယ်လို့သိထားပါတယ်ဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းနဲ့နည်းနည်းပြောပြပေးပါဘီနင်းတို့တွေမှာရှိတဲ့ virus ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါ
ဆိုတော့ဒီ SARS-CoV-2 mask ကလည်းသူကလည်းဒီလင်းတို့တွေဇီကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီကတဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲဓာတ်ကံကောင်ပဲဖြစ်စေကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းတို့တွေဇီကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဒါရိုက်ကူးသလားခလဲချားကံကောင်ကနေကူးသလားခလဲချားကံကောင်ကအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသင်းခွေကြလို့အကောင်လေးတွေဆီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသင်းခွေကြလို့အကောင်လေးတွေဆီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်ဒါပေမဲ့သေချာတာတခုကတော့ဒီသူ့ဟို virus ကဒီလူစီမှာဖြစ်နေတဲ့ virus နဲ့လူတွေစီမှာရှိနေတဲ့ virus နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ဗောနော်ပြောလို့ရပါ
တယ်ဆိုအဲ့လိုမျိုးပေါ့နော်ကြောင်းလဲတာတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလူကိုကူးလာရဆိုရင်လည်းဘယ်လောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါကြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာနှစ်ပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ချေရှိတယ်ပေါ့နော်ဟို SARS တို့မှာဆိုတော့ SARS ဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်တဲ့ဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်နောက်ဟို MERS ဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်တဲ့ဆို90ရာခိုင်နှုန်းလောက်ပဲတူတယ်အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့ဆိုတော့ဒီကောင်ကသူက96.2ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့အခါကျတော့သူ့မှာထပ်ပြီးတော့ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်ဟိုဘင်းတော့ကနေပြီးတော့အပီးတိုင်တောင်သူကမပြောင်းရသေးဘူးပေါ့နော်
သေးချာအောင်မပြောရသေးတော့ဒါကြောင့်လူတွေစီကိုရောက်တဲ့အချိန်မှာဆိုတော့ခါကြတော့ဟိုရုတ်ရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်อ่ะလူရဲ့ခုခံအားဘယ်လိုပြန်လောက်ရမလဲဆိုတာမသိဘူးဖြစ်နေတာပေါ့နော်ခုလုံးနေကုသဇေတို့ဘဝဇေတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံလေးကိုသူက target လုပ်နေတယ်။ဇက်ခါကျတော့ဒီဆင်ရဲကြောင်းလမ်းမှုတွေဖြစ်သွားပြီဆိုလို့ရှိရင် virus ရဲ့ရောဂါပေးနိုင်သွားတယ်ဒါမှမဟုတ်ရောဂါပြင်းထန်နိုင်သွားတယ်အဲ့ဒါမျိုးတွေကပြောင်းလဲသွားမလားဆိုတဲ့အားတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ဒီကတော်တော်အန္တရာယ်ရှိရပါတော့နော
်ဟုတ
်သူ့ရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အပြန်အန္တရာယ်ပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်1918-1920လောက်ပါဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်စိတ်တူကိုသူတို့ကဘာအကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Yoyo flu pandemic လို့လည်းခေါ်တယ်ဒါအဲ့ဒီဟာမှာဆိုလို့ရှိရင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကတော့လို့ကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂအခန့်ရှိတဲ့လူမှတွေကို target ထားမယ်ဒါပေမဲ့တကယ်လို့ virus ကဒီဆင်းရဲကြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂအခန့်ရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်စားပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားတယ်ဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်အဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်တက်မယ်ဆိုပြီးတော့အခုစိုင်းပြနေကြတာပါဟုတ
်ဗတ်ကင်ဆာဝင်းပြည့်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာဇာတ်လမ်းကိုဒီမှာပဲရန်နာလိုက်ရတယ်နောက်တစ်ပတ်မှာပြန်ကြည့်ကြပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ဇူလိုင်လ24ရက်တောက်ချာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတစ်လှည့်ပြောပြပါအောင်မယ်COVID-19 ကရောဂါကြောင့်လာမယ့်နှစ်တွေမှာအင်ပတန်ကြီးမားတဲ့နိုင်ငံရွှေပြောင်းအခြေချမှုလှိုင်းကြီးကိုတွေ့မြင်လာရလိမ့်မယ်လို့နိုင်ငံတကာကြက်ချီနေတဲ့လာချန်နီအဖွဲ့ချုပ် IFRC အခြေအကဲကပြောကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်အသက်မွေးဝမ်းကျမှုတွေဆုံးရှုံးသွားတာ၊စားရည်ရိတ်ခါမလုံလောက်တာတွေကြောင့်နေဆက်တွေပြန့်ဖွဲ့လာတဲ့မဖြစ်မနေရေကြီးရမျက်နှာရကိုပြောင်းရွှေ့အခြေချသူအများအပြားကိုတွေ့ရလိမ့်မယ်လို့အခြေအကဲဂျာဂန်ချာပန်ဂါနီကAFP သတင်းဌာနနဲ့တီးသန့်မေးမြန်းကမ်းမှာပြောကြားခဲ့ပါတယ်။တရုတ်နိုင်ငံချန်တူးမြို့မှာရှိတဲ့ American ကောင်စက်ဝန်ချုပ်ရုံးကိုပေးရမယ်လို့တရုတ်အစိုးရကဒီကနေ့အတည်ပြုလိုက်ပါတယ်။ချန်တူးမြို့ကောင်စက်ဝန်ချုပ်ရုံးမှာလုပ်နေတဲ့လုပ်ငန်းအလုံးကိုရပ်ဖို့အသေးစိတ်အတိအကျတောင်းဆိုခဲ့ကြောင်းတန်တမန်ဆက်ဆံရေးဆိုတာဟာအပြန်အလှန်ဖြစ်ကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရသူဝမ်ဝမ်ဘင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။American ပြည်ထောင်စု Houston မြို့မှာရှိတဲ့တရုတ်ကောင်စက်ဝန်ချုပ်ရုံးကိုဒီကနေ့တောက်ချာနေ့နောက်ဆုံးထားပြီး American အစိုးရကပိတ်ခန်းခဲ့တဲ့အပေါ်မှာတရုတ်ကလက်တုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်။ American နဲ့တရုတ်နိုင်ငံကြားအနှစ်50နီးပါးထိတွေ့ဆက်ဆံလာခဲ့တဲ့တန်တမာဆက်ဆံရေးအလုံးမဖြစ်တော့တဲ့အတွက်ပိုပြီးပြတ်သားတဲ့ချင်းကပ်မှုလိုအပ်တယ်လို့ American နိုင်ငံကြားရေးဝန်ကြီး Mike Pompeo ကပြောကြားလိုက်ပါတယ်။ California ပြည်နယ်မှာကြာသပတေးနေ့ကပြောခဲ့တဲ့မေးခွန်းတစ်ခုထဲမှာနိုင်ငံဆက်ဆံရေးကိုကြည့်ရင်တရုတ်ဘက်ကအမေရိကန်ထက်အများကြီးအကျိုးအမြတ်ရရှိခဲ့ပြီးတရုတ်ဟာသူ့ကိုပေးကပ်နေတဲ့နိုင်ငံတကာလက်တွေကိုကိုက်ခဲ့တယ်လို့ဝန်ကြီးပွန်ပေယိုကဆိုပါတယ်တရုတ်သမ္မတရှီဂျင်ပင်ကလည်းကြာဆုံးသွားပြီဖြစ်တဲ့အာဏာရှင်အတွေးအခေါ်တွေကိုအမှန်တကယ်ယုံကြည်သူဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကဆိုပါတယ်တရုတ်ဆိုရကတော့ဝန်ကြီးပွန်ပေယိုရဲ့မိန့်ခွန်းဟာစစ်အေးစစ်ကာလအတွေးအခေါ်တွေနဲ့ပြောတဲ့မိန့်ခွန်းလို့တုံ့ပြန်ခဲ့ပါတယ်American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာသမ္မတ Donald Trump ဆေးလွှတ်ထားတဲ့ပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဆန္ဒပြပွဲသတင်းယူတဲ့သတင်းတောက်တွေဘေးကရရှိသူတွေကိုပြစ်မှတ်မထားရလို့ပြည်ထောင်စုတရားသူကြီးတယောက်ကအမိန့်ထုတ်လိုက်ပါတယ်။ထိုင်းနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူလူငယ်တစုဟာ အစိုးရကိုကန့်ကွက်တဲ့အနေနဲ့ဗန်ကောက်မြို့ကအစိုးရရုံးတွေရှိမှဒီကနေ့စုဝေးဆန္ဒပြခဲ့ကြပြီးဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ဒုတိယဝန်ကြီးချုပ်တို့ရဲ့ဓာတ်ပုံတွေကိုမီးရှို့ခဲ့ကြပါတယ်။ထိုင်းအစိုးရအဖွဲ့နှုတ်ထွက်ပေးဖို့နဲ့လက်ရှိရှိနေတဲ့20ခုမြောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။ VOA မြန်မာဝိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတောက်ကြတဲ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်လေးကိုနောက်ဆက်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆူရမောပါရှင
် This program has come to you from the Voice of America, Washington.